Welcome to the Voice of America in Burmese.
Mingla menakima Washington မြို့တော် VOA American အတန်းကနေ2020ပြည့်နှစ် February လ23ရက်တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်ပါရှင်ကျမသင်္ကီထိုက်ပါကိုအောင်လွင်ဦးနဲ့အတူသတင်းတွေကြီးညာပါမယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ 9,600 နီးပါးရှိပြီးသေဆုံးသူက 2,345 ဦးရှိနေပါတယ်တရုတ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းချလာပေမဲ့တရုတ်နိုင်ငံပြင်ပမှာကူးစက်မှုတိုးလာတဲ့အပေါ်မှာတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစိုးရိမ်ကြောင်းပြောဆိုထားပါတယ်တောင်ဆူရန်နိုင်ငံမှာတော့ပြိုင်ဘက်နိုင်ငံရေးခေါင်းဆောင်အုပ်တို့ညွန်ပေါင်းအစိုးရဖွဲ့စည်းလိုက်ပါပြီဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင
်ကောင်းပါပြီကိုရိုနာဗိုင်းရပ်စ်ဒဏ်ကိုအစိုးဆုံးခံနေရတဲ့အာရှနိုင်ငံတွေထဲမှာတရုတ်ပြည်ရင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေဖြစ်လာတော့အဲ့ဒီကိုရောက်နေတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေဘယ်လိုရှိပါသလဲ
အဲလက်ရှိကတော့တိုကျိုမှာ29ရောက်ကူးစက်ခံရတယ်ပေါ့နော်ဆိုရင်ကတော့ဒိုင်းတော့ရှိတယ်ပေါ့နော်အလုံးအလုံးမသွားရင်လည်းမရတဲ့လူတွေသွားနေကြတ
ယ်ဒါကတော့ဂျပန်ရောက်မြန်မာတဦးက VOE ကိုပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါတရုတ်ရဲ့ကုန်ကျန်းကိုမှီခိုနေရတဲ့မြန်မာနိုင်ငံကစက်ရုံတချို့လည်းလုပ်ငန်းတွေပိတ်သိမ်းနေရတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့တိုင်းသားဒေသတွေကထူးခြားဖြစ်စဉ်တွေကိုထုတ်လွှင့်နေတဲ့ဒို့အတန်အပတ်စဉ်ကဏ္ဍကိုနားဆင်ရမှာပါနောက်ဆုံးမှာတော့စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုထုတ်လွှင့်မှုရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုအောင်လွင်ဦးတို့ကပြောပြမှာပါရှင
်ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ပြန့်ပွားနေရတရုတ်နိုင်ငံဟူဘေပြည်နယ်မှာ96ဦးထပ်မံသေဆုံးရတယ်လို့တင်းင်းကနေနေ့မနေ့မကြခင်အချိန်တွင်းမှာပဲသတင်းထုတ်ပြန်ထားပါတယ်။စနေနေ့ကထုတ်ပြန်တဲ့စီးရင်တွေအရတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူက 9,600 နီးပါးရှိပြီးသေဆုံးသူဟာဆိုရင်စုစုပေါင်း 2,400 ကျော်ရှိသွားပြီဖြစ်ပါတယ်။ထပ်မံကူးစက်ခံရတဲ့လူနာအသစ်ကစနေနေ့စီးရင်စရာတွေအရ369ဦးရှိခဲ့ပြီးဒီမတိုင်ခင်တည်းကကူးစက်ခံရသူ889ဦးရှိခဲ့တာနဲ့နှိုင်းယှဉ်ရင်တော့ကူးစက်မှုနှုန်းကတိတိတသားကျဆင်းသွားတာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံပြင်ပမှာကူးစက်ခံထားရသူ 1,200 ကျော်ရှိပြီးသေဆုံးသူ 10,000 ကျော်ရှိပါတယ်။တရုတ်နိုင်ငံပြင်ပကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုပိုပြီးတော့များလာနေတဲ့အချိန်မှာပဲဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိုတားဆီးဖို့အချိန်သိမ့်မကျန်တော့ဘူးလို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့ပြင်ပနိုင်ငံတွေနဲ့ဒေသတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူအရေအတွက်ကသိမ့်မများလာဘူးလို့ဆိုနိုင်ပေမဲ့လည်းတရုတ်နဲ့ဓာတ်ရိုက်ဆက်နွယ်မှုမရှိဘဲကမ္ဘာတလောဗိုင်းရပ်စ်ကူးစက်ခံရမှုတိုးလာတဲ့အပေါ်မှာစိုးရိမ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။တရုတ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံလူနာတွေနဲ့နီးနီးကပ်ကပ်ဆက်နွယ်ပတ်သက်နေသူတွေအဖြစ်သတ်မှတ်ထားသူက 6,180,000 ကျော်ရှိကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ကစနေနေ့မှထုတ်ပြန်ပါတယ်။လူပေါင်း 13,300 ကျော်ကိုတော့ကျန်းမာရေးစောင့်ကြည့်ရမယ့်သူတွေအဖြစ်သတ်မှတ်ထားပါတယ်ရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုသစ်တွေရောလာပေမဲ့အာရှဥရောပနဲ့အရှေ့လေပန်ဒေသတွေမှာနောက်ထပ်ကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးနေပါတယ်။ဗိုင်းရပ်စ်ကြောင့်တောင်ကိုရီးယားမှာစနေနေ့ကဒုတိယမြောက်လူထုထပ်မံသေဆုံးသွားသလိုကူးစက်သူအရေအတွက်ရုတ်တရက်တိုးလာပြီး433ယောက်ထိရှိပါတယ်။ဂျပန်နိုင်ငံမှာတော့အပျော်စီးသွေးမပေါကနေကူးစက်သူ6ယောက်ပါဝင်စုစုပေါင်း969ယောက်နဲ့သေဆုံးသူ3ယောက်ထိရှိနေတာပါ။ဗိုင်းရပ်စ်ကူးစက်မှာစိုးရိမ်မှုကြောင့်တောင်ကိုရီးယားကလာတဲ့လေဒဇင်းမှာပါလာတဲ့ခီးစဉ်200လောက်ကိုလည်းအစ္စရေးနိုင်ငံကစနေနေ့မှာဝင်ဝင်ပေးညင်းဆန်နေပါတယ်အစ္စရေးခီးတဲ့စနေရကူသာစင်းဝင်ပြုတ်ပြီးတည်တံ့ခွဲပြီးစစ်ဆေးဖို့အရေးပေါ်လူနာရင်းကားတွေနဲ့ခေါ်ထုတ်သွားပြီးလင်းကိုတောင်ကိုရီးယားနိုင်ငံလှည့်ပြန်ခိုင်းခဲ့တဲ့အကြောင်းလဲအစ္စရေးချက်မှိုက်ဝန်ကြီးဌာနကအတည်ပြုပါတယ်တောက်ချန်တွေကပထမဆုံးကူးစက်မှုအတည်ပြုခဲ့တဲ့အစ္စရေးနိုင်ငံကဂျပန်တောင်ကိုရီးယားနိုင်ငံတွေကလင်းခီးစင်တွေအားလုံးကိုလည်းစင်းနစ်မှာပဲပိတ်လိုက်ပြီးဟောင်ကောင်မကာအိုစင်ကာပူနဲ့ထိုင်းနိုင်ငံတွေမှာနေထိုင်သူတမမဟုတ်အလဲပတ်သွားသူတွေကိုလည်းအဝင်မခံမှုကြေညာထားပါတယ်ရှေ့လေဗန်ဒေသမှာအစိုးဆုံးချုပ်နေရတဲ့ ပြည်ရနိုင်ငံမှာတော့စနေနေ့အထိသေဆုံးသူ6ဦးကူးစက်သူ28ဦးအထိပြုထားတာပါဥရောပတိုက်မှာတော့အခုနောက်ဆုံးအဆိုးဆုံးကြုံရတဲ့အီတလီနိုင်ငံမှာစနေနေ့အထိသေဆုံးသူ9ဦးနဲ့ကူးစက်သူ89ယောက်အထိရှိနေပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့တရုတ်နိုင်ငံပြင်ပကနိုင်ငံပေါင်း26နိုင်ငံမှာကူးစက်မှုပေါင်း1200ကျော်ထက်မနည်းရှိနေတဲ့အကြောင်းစနေနေ့ကသတင်းထုတ်ပြန်ထားပါတယ
်အမေရိကန်နဲ့တာလီဘန်အဖွဲ့တွေလာမဲ့ဖေဖော်ဝါရီလ29ရက်နေ့မှာသဘောတူညီချက်တည်းလက်မှတ်ရေးထိုးမယ်ဆိုတာကိုပြီးခဲ့တဲ့တောက်ကြနေ့မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ကယ်ပွန်ပီယိုနဲ့တာလီဘန်အဖွဲ့တို့ကြီးညာချက်တွေထုတ်ခဲ့ကြတာကြောင့်တမိုင်းမှာအမေရိကန်ရဲ့အရှိကြားဆုံးစစ်ပွဲအဆုံးသတ်နိုင်ရေးလမ်းပွင့်သွားစေပါတယ်သဘောတူညီချက်အရအာဖဂန်မြေပေါ်ကနေအမေရိကန်တပ်ဖွဲ့တွေအားလုံးရုတ်သိမ်းရမှာဖြစ်ပါတယ်အပြန်လာအဖြစ်အကြမ်းဖက်ဝါရဇွဲလုပ်ရက်တွေအတွက်အာဖဂန်မျိုးကိုအသုံးချခွင့်မပေးဘူးဆိုတာကိုတာလီဘန်ကအမကန်ချက်ပေးရမှာဖြစ်ပါတယ်။နောက်အာဖဂန်ပြန်လည်ပေါင်းစည်းရေးလုပ်ငန်းစဉ်မှာလည်းတာလီဘန်တို့ပူးပေါင်းဆောင်ရွက်ရမှာဖြစ်ပါတယ်။အာဖဂန်ပြည်ပခန့်မှာပါဝင်ပတ်သက်သူအလုံးတယောက်ချက်မဲ့လက်မှတ်ရေးထိုးဝယ်မတိုင်ခင်မှာတော့ခုနှစ်ရက်ကြာအကြမ်းဖက်မှုရှော့ချရေးကာလသတ်မှတ်ထားပြီးဒေသဆန်တော်ချိန်ဖေဖော်ဝါရီလ22ရက်နေ့စနေနေ့ညတကောင်ကစပြီးတော့တက်ရောက်ပါတယ်။ခုနှစ်ရက်ကြာအကြမ်းဖက်မှုရှော့ချရေးကာလကတော့ယုံကြည်မှုတိဆောက်ရေးချိုးဖောက်ချက်တစ်ခုအနေနဲ့ဆောင်ရွက်တာဖြစ်သလိုတာလီဘန်အနေနဲ့သူ့ရဲ့တိုက်ခတ်ရေးအဖွဲ့တွေအလုံးအပေါ်အပြည့်အဝထိန်းချုပ်နိုင်သလားဆိုတာကိုပါအကဲဖြတ်တာဖြစ်ပါတယ်။အမေရိကန်နဲ့တာလီဘန်လက်မှတ်ရေးထိုးပွဲကိုတော့ကတ္တာနိုင်ငံဒိုဟာမြို့တော်မှာကျင်းပမှာဖြစ်ပါတယ်။တချိန်တည်းမှာပဲ2019ခုနှစ်အတွင်းအာဖဂန်နစ္စတန်နိုင်ငံတွင်အကြမ်းဖက်မှုပြစ်ပခတွေကြောင့်အရက်သား3400ကျော်သေဆုံးပြီး9000နီးပါးဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂကစနေနေ့မှာထုတ်ပြန်ပါတယ်
အမေရိကန်ပြည်သူ့မှာနိုဝင်ဘာလနဲ့ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြန်မဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းရွေးချယ်ဖို့နေဗာဒါပြည်နယ်မှာစနေနေ့ကပနမရွေးကောက်ပွဲကျင်းပရမှာတော့ဗမော့ပြည်နယ်ထက်လွတ်တော်အမတ်ဘာနီဆန်ဒါစ်ကဦးဆောင်နေတယ်ဆိုပြီးကနေဦးမဲရက်လက်တီကပြသနေပါတယ်သူကသူဆိုရှယ်ဒီမိုကရက်တစ်ဦးဖြစ်ကြေညာထားတဲ့ထက်လွတ်တော်အမတ်ဆန်ဒါစ်ပြီးရင်တော့ဒုတိယသမ္မတဂျိုးဘိုင်ဒန်ကလိုက်နေပါတယ်သူနောက်မှာတော့မက်ဆာချူးဆက်စ်ပြည်နယ်ထက်လွတ်တော်အမတ်Elizabeth Warren သူနောက်မှာတော့ Indiana ပြည်နယ် South Bend မြို့တော်ဝန်ဟော Pete Buttigieg တို့ကလည်းဆုတ်ထွက်နေရာဒီမှာအသေးသေးရှိနေတယ်ဆိုပြီးတော့ Fox News သတင်းဌာနကထုတ်ပြန်တဲ့အစောပိုင်းရလဒ်ဒီမှာဖော်ပြနေပါတယ်ဒါဆိုရင် Iowa နဲ့ New Hampshire ပြည်နယ်တွေမှာအကျိုးရွေးဝဲတွေပြီးတတိယမြောက်ဖြစ်နေကျင်းပတာလည်းဖြစ်ပါတယ်အစောပိုင်းကျင်းပတဲ့ Iowa နဲ့ New Hampshire ပြည်နယ်တွေမှာတော့လူယူမဲဆန္ဒရှင်တွေများခဲ့ပေမဲ့ Nevada ပြည်နယ်မှာတော့လူမျိုးစုံရှိနေပြီးခံမှန်းကြီးတစ်ဝက်လောက်သာလူပြူတွေဖြစ်ကြပြီး30ရာခိုင်နှုန်းနီးပါးကတော့တောင်အမေရိကဒေသတွေဖြစ်သလိုအာဖရိကနယ်ဝါနဲ့အာရှတိုက်သားတွေကတော့ဆယ်ရာခိုင်နှုန်းလောက်စီရှိပါတယ်။နေဗာဒါပြည်နယ်ကဒီမိုကရက်ပါတီတာဝန်ရှိသူတွေကတော့ပထမဆုံးရွေးချယ်ပွဲကျင်းပခဲ့တဲ့အိုင်အိုဝါပြည်နယ်မှာတုန်းကလို့မဲရီတွေ့ရမှာစံ့ချမှုတွေနဲ့မကြုံရဘူးလဲမျှော်လင့်ထားကြပါတယ်။
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိ light meter 32 kHz 9335 light meter 40 kHz 8839 light meter 48 kHz 6153ညနဲ့ဒုတိယနာရီဝက်မှာ light meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေတွေနဲ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်တောင်စရနိုင်ငံမှာစနေနေ့ကပြိုင်ဘက်နိုင်ငံရေးခေါင်းဆောင်နှစ်ဦးကြားညွန့်ပေါင်းအစိုးရတဲ့ဖွဲ့စည်းလိုက်နိုင်တာဟာဆိုရင်ပြည်ရင်းစစ်တမ်းကနေနိုင်ငံရေးလမ်းကြောင်းတဲ့တရထွက်ပေါ်လာတာဖြစ်ပါတယ်။သမရဆယ်ဘာကီယာဘက်ကသူ့အစိုးရဟောင်းကိုဖျက်သိမ်းလိုက်ပြီးနောက်တနေ့စနေနေ့မှာပဲအတိုက်ခံခေါင်းဆောင်ရီယတ်မာရှာကဒုတိယသမရတစ်အဖြစ်ကျန်သိစာချင်းဆိုတာပါ။လူပေါင်း၄သိန်းနီးပါးတေဆုံးခဲ့ရတဲ့ပြည်ပခါတွေအတွင်းတိုက်ပွဲတွေကြောင့်ဒုတိယသမရအဖြစ်ရီယတ်မာရှာတာဝန်ယူရေးအစီအစဉ်ကနှစ်ကြိမ်တိုင်မှာအောင်မမြင်ဖြစ်ခဲ့တာပါ။ကျန်သိစာချင်းဆိုတဲ့အခမ်းအနားအတွင်းမှာပဲသမရကီယာကစစ်ပွဲတွေကိုတရဝင်ဆုံးသက်ကြောင်းနိုင်ငံအတွက်အယုံသည့်ပေါ်ထွန်းလာပြီလို့ကြေညာခဲ့ပါတယ
် I have forgiven my brother Dr. Riek Machar and first vice president of the
ဒုတိယသမ္မတမာရှာကိုသူခွင့်လွှတ်ပါကြောင်းသူကိုလည်းခွင့်လွှတ်ပါနိုင်ငံသူနိုင်ငံသားတွေအနေနဲ့လည်းအချင်းချင်းခွင့်လွှတ်ကြဖို့သမ္မတကီယာကမိန့်ခွန်းမှာပြောဆိုသွားတာဖြစ်ပါတယ် ဆူရနိုင်ငံကနေလွတ်လပ်ရေးရာရေးကာလရှိချိုးပန်းမှုအောင်မြင်ခဲ့ပြီးတဲ့နောက်နှစ်နှစ်အကြာ2013ခုနှစ်မှာကမ္ဘာ့တက်တန့်အမှုနယ်ဆောင်တောင်ဆူရနိုင်ငံမှာပြည်တွင်းစစ်ဖြစ်ခဲ့တာပါ။သမ္မတကီယာကိုထောက်ခံသူတွေနဲ့အဲ့ဒီအချိန်ကဒုတိယသမ္မတမာရှာကိုထောက်ခံသူတွေကြားတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။
ယူအန်နိုင်ငံမှာကိုဇနီယာ290ရှိတဲ့လွတ်တော်ရွေးကောက်ပွဲတောက်ချန်နေကချင်းပတ်ရမှာကွန်ဆာဗေးတစ်ဝါဒီတွေက90ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးတည်ကြလွတ်လပ်တဲ့ကိုဇေတွေက20ရာခိုင်နှုန်းပြည်ပြောင်းလဲရေးသမားတွေက10ရာခိုင်နှုန်းရရှိတဲ့အကြောင်းယူအန်သတင်းမီဒီယာတွေကဖော်ပြပါတယ်။ဒါပေမဲ့လည်းနိုင်ငံနေရာတော်တော်များများမဲပေးသူရေထွက်တည်တဲ့နေပါတာကိုလည်းထောက်ပြနေကြတာပါ။မဲယုံနေမှာမဲပေးသူအရေးအတွက်နေပါလုံးနာကြောင့်ဒေသအလိုက်ကိန်းကနေအတိအကျကိုမကျင်ညာတော့ပဲတနင်္ဂနွေလုံးမဲပေးသူအရေးအတွက်ကိုသာထုတ်ပြန်မှုရွေးကောက်ပွဲတောင်းဝန်ရှိသူတွေကဆုံးဖြတ်ခဲ့တဲ့အကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်မဲပေးသူနေတဲ့သတင်းတွေထွက်နေပြီမလဲသမရဟာဆန်ရူဟာနီကတော့တိုင်းပြည်ထဲသမိုင်းဝင်အောင်မြင်မှုဖြစ်နေလဲပြောဆိုထားတာဖြစ်ပါတယ်
ဩစတြေးလျနိုင်ငံတွင်တော်မီအကြီးအကျယ်လောင်ကျွမ်းခဲ့မှုပြန်လည်ထူထောင်ရေးမှအထောက်အကူဖြစ်စေဖို့ရည်ရွယ်ပြီးအလတ်ရဲ့အလုပ်လုပ်ခွင့်နဲ့နိုင်ငံတကာခီးသွွားတွေပို့ပြီးတော့ပါဝင်လာစေဖို့ပြည်ဝင်ခွင့်အစီအစဉ်ကိုယာယီပြောင်းလဲထားပါတယ်။ဩစတြေးလျရဲ့စီးမြင့်တဲ့အရာအလတ်ရဲ့အလုပ်လုပ်သူတွေအနေနဲ့တဘာဝဘေးဒဏ်သင့်ဒေသတွေမှာကူညီမယ်ဆိုရင်နေထိုင်ခွင့်တက်တန်တိုးပေးမှာဖြစ်ပါတယ်။ဩစတြေးလျရဲ့အလတ်ရဲ့အလုပ်လုပ်ခွင့်ဗီဇာအစီအစဉ်ကအသက်18နှစ်ကနေ30ကြာလူငယ်တွေအတွက်3နှစ်နဲ့အထက်ကာလတိုအလုပ်လုပ်ခွင့်ပေးတာပါ။ဒီအစီအစဉ်ကဗြိတိန်၊ထိုင်ဝမ်၊ဂျာမနီ၊တောင်ကိုရီးယားနဲ့ပြင်သစ်တို့အပါအဝင်နိုင်ငံအများအပြားကခီးသွွားတွေအကြမှာကြော်ကြားတဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နောက်တစ်ချိန်ရွေးကောက်ပွဲမှာအနိုင်ရအောင်ရုရှားကဂျာဝင်စစ်ပတ်ဖို့ကြိုးပမ်းနေတဲ့အကြောင်းအမေရိကန်ထောက်လိုင်းရာရှိတွေကသတိပေးခဲ့တယ်ဆိုတော့မမှန်ဘူးလို့သမ္မတရဲ့အမျိုးသားလူညုံရေးအချံပေးရာရှိကပြောဆိုလိုက်ပါတယ်သမ္မတပြန်အနိုင်ရအောင်ရုရှားကကြိုးပမ်းနေတဲ့လုပ်ရည်နဲ့ပတ်သက်လို့ထောက်လိုင်းသတင်းတစ်ခုမှမတွေ့ရတဲ့အကြောင်းရောဘတ်အိုဘရိုင်းကအမေရိကန်ရုပ်သံ ABC နဲ့မေးမြန်းခန်းမှာပြောဆိုလိုက်တာပါထောက်လိုင်းသတင်းတွေကိုသိရှိခွင့်ရှိသူတူဖြစ်ပေမဲ့အခုချိန်ထိဗားသတင်းမှမတွေ့ရတဲ့အကြောင်းပြီးခဲ့တဲ့စက်တင်ဘာလထဲမှာပဲသမ္မတကခန့်အပ်ထားခဲ့တဲ့အမျိုးသားလူညုံရေးအချံပေးရရှိကနိုင်ငံအနေနဲ့မှာထုတ်လွှင့်မဲ့ရုပ်မြင်သံကြားစီစဉ်မှာပြောဆိုလိုက်တာဖြစ်ပါတယ
်မတ်တင်ဂီထိုင်းနဲ့ကိုအောင်လွင်ဦးပါရှင်တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ရဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ခဲ့တာပါအခုတော့သတင်းလွှာတွေကိုနားဆင်ရမှာပါရှင်တရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ဒဏ်ကိုအဆိုးဆုံးခံနေရတဲ့အာရှနိုင်ငံတွေထဲကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာတော့ကူးစက်မှုအသစ်တွေတိုးလာနေတဲ့အတွက်သတိထားကြဖို့အာဏာပိုင်တွေနှိုးဆော်နေပါတယ်။ဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့်အဲ့ဒီနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေကြားမှာလည်းစိုးရိမ်မှုတွေအခက်အခဲတွေကြုံနေရပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါ
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာအခုဆိုရင်အာရှနိုင်ငံတွေကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာအဆိုးဆုံးအခြေအနေထိရောက်လာပါတယ်။လက်ရှိအချိန်ထိလူနှစ်ဦးသေဆုံးခဲ့ရတဲ့တောင်ကိုရီးယားနိုင်ငံမှာတော့ရောဂါကူးစက်ခံရသူပေါင်း433ယောက်ရှိနေပြီလို့တောင်ကိုရီးယားကူးစက်ရောဂါထိန်းချုပ်ဒါစီရေးဌာန KCDC ကကြေညာထားတာပါ။စနေနေ့မှာကူးစက်မှု8ဆအထိတိုးခဲ့တာကြောင့်သတိထားနေထိုင်ကြဖို့တောင်ကိုရီးယားဝန်ကြီးချုပ်ချွန်ဆေကျွန်းကိုတိုင်တိုက်တွန်းခဲ့ရတဲ့အထိဖြစ်ပါတယ်
။ Tukbyori tangbu deureumnida. Jonggyo haengsa deung좁은실내공간에모인
저는이내투판자루라시바래사우르마베피피피맨마베피피찐빠자래바다유칸나묘루루리냐래보란니고제수피피샹냐바온라인마소드루묘티차니라니샤비럭자바
동구리아나이간대구묘크리안피아장뜨쿠가니사틴뺘라래코비스19바이러스하아구소옌미얀마루묘리아니냐래푸피앙묘아티얍라라자오미마아타이완자마소예이무도라니자오ဖူချွန်းမြို့မှာနေတဲ့ NLD ပါတီကိုရီးယားဌာနခွဲစီယုံရေးတာဝန်ခံကိုရန်နိုင်ထွန်းကပြောပါတယ
်ကူးစက်မှုတွေကဖြစ်နေပြီပေါ့ဗျာအဲ့ကူးစက်မှုလို့ခေကူးမျိုးကိုကိုရီးယားနိုင်ငံအစိုးရနေပြီးတော့ဒီရေးပေါ်အခြေအနေကြီးညာထားပြီးတော့စောက်ကြည့်နေတဲ့အချိန်ကာလအတွင်းမှာပဲကျွန်တော်တို့ဒီအင်ချွန်းနဲ့နီးစပ်တဲ့ဖူချောင်းဆိုတဲ့နေရာမှာပဲစတင်ပြည့်ရှိနေရတဲ့အချိန်နဲ့စစ်ဆေးမှုတွေကိုအစိုးရအခြေအနေပြန်လုပ်နေတဲ့အချိန်ကာလဖြစ်တယ်ပေါ့ဗျာဒီဆိုရင်ထည့်လက်မှုတွေတော့ဖြစ်ကြတာပေါ့ဗျာအခုမှဒီပူချောင်းဆိုလို့ရှိရင်ကျွန်တော်မြန်မာတောင်းလို့တော့မှတင်စားလို့ပြီးတော့ခေါ်လို့ရတဲ့နေရာကိုမြန်မာတောင်းဆိုလို့ရှိရင်ဒီသတင်းထွက်လာတဲ့အချိန်အစပြီးတော့၆ရက်ကပဲရှိနေဆိုရဲအဲ့လိုအခြေအနေတော့ဖြစ်သွားတယ်အဲ့တော့ဒီအလုတ်ကန်အခြေအနေနဲ့ပတ်သက်လို့ကတော့လုတ်တရတော့ဖွင့်မြဲဖွင့်စေပဲအလုတ်ပိတ်တဲ့ဘာညာတော့ရှိသေးဘူးပေါ့ဗျာပူချောင်းအေရီးယားမှာရှိတဲ့လူတွေအကုန်လုံးဒီဒီကန္တရချမိုက်ထားတာပြရနေပြီးတော့ကိုကိုယ်နဲ့လာရောက်ပြီးစစ်စစ်ဖို့အတွက်အစိုးရနဲ့ပူးပေါင်းကူညီဖို့အတွက်အဲ့လိုဖိတ်ခေါ်တာရှိပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံက Samsung Mobile Phone ထုတ်တဲ့စက်ရုံအလုပ်သမားတဦးစီမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတာကြောင့်အဲ့ဒီစက်ရုံကိုယာယီပိတ်ထားလိုက်ပါတယ်။တောင်ကိုရီးယားရဲ့အိမ်နီးချင်းဂျပန်နိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုကတိုကျိုမြို့ထိရောက်လာပြီးယောဂါကူးစက်ခံရသူပေါင်း980အထိရှိလာတာကြောင့်ဂျပန်ရောက်မြန်မာအတိုင်းဝိုင်းကြားမှာစိုးရိမ်မှုတိုးလာနေပေမဲ့အလို့ကိုတော့နှကောင်းစည်းတက်ပြီးမသွားမဖြစ်သွားနေရတယ်လို့တိုကျိုမြို့နေဦးတန်းထွတ်ကပြောပါတယ်။
အဲလက်ရှိကတော့တူကျူမှာ29ရောက်ဦးဆက်ခံထားရတယ်ပေါ့နော်။ဆိုရင်ကတော့တိုင်းတော့ရှိတယ်ပေါ့နော်။အလုံးအလုံးမသွားရင်လည်းမရတဲ့လူတွေသွားနေကြရတယ်။အလုံးလုံးမှပဲရတိလူရတဲ့နိုင်ငံဖြစ်တော့လေ။ဆိုတော့မနေ့ပိုင်းစောစောသွားတဲ့လူတွေကပိုကြီးဆိုင်ကြတာပေါ့နော်။ rush hour ကယထာညံကျတဲ့အခါကြတော့လေ။ max step ပြီးတော့သွားကြတယ်ပေါ့နော်။တန်နေတော့ဟုတ်တယ်တော့နှကောင်းဒီ max တွေကပြတ်နေပါတယ်။မနေ့စောစောစီးဆိုင်ဝင်တဲ့အချိန်သွားဝင်နေတော့ကိုတန်းနဲ့ရောင်းနေဟာရပါတယ်
။ဂျပန်ကကူးစက်ခံရသူ980မှာ634ဦးကယိုကိုဟာမားစိတ်ကမ်းမှာစိုက်ကပ်ထားတဲ့ဇိမ်ခံသင်းမောပေါ်ကဖြစ်ပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်အန္တရာယ်စိုးရိမ်တာကြောင့်2020နွေရာသီမှာကျင်းပမဲ့တိုကျိုအိုလံပစ်ပြိုင်ပွဲမှာလိုအားပေးကြမဲ့သူတွေကိုလေ့ကျင့်သင်ကြားပေးရမဲ့သင်တန်းတွေကိုတော့ရွှေဆိုင်ထားလိုက်ပါတယ်ခင်ဗျာ
ကိုညံဝင်းရောင်ပါရှင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအခြေအနေကိုနားဆင်ရပြီးတဲ့နောက်မှာတော့အခုလိုဒီတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဒီကူးစက်ပြန့်နှံ့မှုတွေကိုစ조사ပြီးတော့ထိမ့်ချုပ်နေရချိန်မှာတရုတ်ရဲ့ကုန်ကျန်းကိုမှီခိုနေရတဲ့မြန်မာနိုင်ငံတွင်းကစက်ရုံတချို့လည်းပိတ်သိမ်းနေရပါတယ်ဒီစက်ရုံတွေပြန်ပြီးတော့ဖွင့်လာရင်အလုတ်ကင်ပြန်လဲရရှိရေးအတွက်စာချုပ်စာတမ်းနဲ့ဆောင်ရွက်နိုင်ဖို့လေအလုတ်သမားအဖွဲ့တွေကစ조사နေကြတာပါမတ်တင်ကီထိုက်ကတင်ပြမှာပါရှင
်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်နိုင်ငံတွင်ခီးသွားလာရေးလုပ်ငန်းလဲပတ်မှုကိုပါထိန်းချုပ်ထားတာပါတရုတ်ရဲ့ကုန်ကျန်းပေါ်မှာမှီခိုနေရတဲ့မြန်မာနိုင်ငံတွင်ကဆက်ယုံတွေလဲလုပ်ငန်းပိတ်သိမ်းရတဲ့အနေအထားဖြစ်လာတယ်လို့အလုတ်သမားအရေးဆောင်ရွက်တဲ့Asian Lever Rights ကကိုသူရိအောင်ကပြောပါတယ
်။စေယုံပိတ်သိမ်းတာကတော့အခုလက်တလုံးမှာကတော့ဒီစေယုံတွေဘက်ကဟိုအကြောင်းပြရတာကတော့ဒီဝူဟန်ဗိုင်းရပ်စ်ကြောင့်ပေါ့နော်ဒီသူကုန်ကျန်းတွေမရလို့အဲလုပ်ငန်းတွေရက်တယ်ပေါ့နော်ဆိုတော့သူတို့မျိုးလေးရောသူတို့ပြောကြတယ်ပေါ့နော်ဒီအစိုးရဘက်ကလည်းအဲ့လိုမျိုးအကြောင်းကြားပြီးတော့ပိတ်ကြတယ်ပေါ့နော
်ကိုသူရိအောင်ကို Skype ကနေတဆင့်မေးမြန်းခဲ့တာမှာတော့ပိတ်သိမ်းတဲ့အထက်မှာအထဲချုပ်ဆက်ယုံတွေတင်မဟုတ်ဘဲဖနက်ဆက်ယုံတွေပါပါတယ်လို့ပြောပါတယ်ပိတ်သိမ်းတဲ့ဆက်ယုံစရင်ကိုတော့ရန်ကုန်တိုင်းအစိုးရကဒီရက်ပိုင်းနေအတွင်းထုတ်ပြန်မှုရှိတဲ့အကြောင်းလဲသူကပြောပါတယ်ပိတ်သိမ်းတဲ့ဆက်ယုံတွေကလုပ်သားတွေအနေနဲ့ဘလို့အခြေအနေကျုံ့တွေ့ရမလဲဆိုတာကိုမေးတဲ့အခါမှာတော့
ဟိုအစိုးရမှလည်းအဲ့ဒီအတွက်အစီအစဉ်ဘာအစီအစဉ်မှရှိမထားဘူးဆိုတော့အလို့သမားတွေကတော့အဲ့လိုမျိုးဖြစ်လာခဲ့မယ်ဆိုလို့ရှိရင်လည်းသူတို့ကနီလာနှစ်ခုပဲရှိမယ်နောက်ထပ်ဆေးရုံတွေကိုထက်လျှောက်ပေါ့နော်မလျှောက်လို့မရဘူးဆိုရှင်လည်းရွာခဏပြန်ကြပေါ့
ကုန်ချမ်းပြက်လက်တာကြောင့်ဆေးရုံပိတ်သိမ့်မဲ့အရေးကိုလုပ်သားတွေကမကန့်ကွက်ပြီးမဲ့ဆေးရုံပြန်ပြီးလဲပတ်တဲ့အခါမှာသူတို့အလုတ်ပြန်ရရေးအတွက်တော့စီစဉ်နေရတယ်လို့ Asian Lever Rights ကကိုသူရိအောင်ကပြောပါတယ
်ဆေးရုံကိုပိတ်သွားခဲ့သည့်တိုက်အောင်အကယ်၍ဒီနေရာမှာဒီလူပဲနော်ဆေးရုံနာမည်တော့တူချင်မတူမှာပေါ့နော်ဒီလိမ့်စာနဲ့အခုပိတ်သွားတဲ့စက်ယုံရဲ့ရင်းနှီးမြှုပ်နှံမှု MIC မှာတင်ထားတဲ့လူတွေကပဲပြန်ဖွင့်တယ်ဆိုလို့ရှိရင်လက်ရှိပိတ်လိုက်တဲ့စက်ယုံအလို့သမားတွေကိုပဲပြန်ခန့်ရမယ်ဆိုတဲ့စာချုပ်ကိုကျွန်တော်ကချုပ်ခိုင်းတယ်ဆိုတော့အဲ့နည်းနဲ့တော့တော်တော်ကျွန်တော်ကဖြေရှင်းနေတယ
်တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးစ조사နေကြရစေပါဒါပေမဲ့လည်းဒီကိစ္စကြောင့်တရုတ်ရဲ့စီးပွားရေးအပေါ်မှာရေရှည်တက်ရောက်မှုမရှိနိုင်ဘူးလို့ပြောဆိုနေပါတယ်တရုတ်ကုတန်ရောင်းဝယ်ရေးဝန်ကြီးဌာနကုန်သွယ်ရေးဌာနရဲ့ညွှန်ကြားရေးမှူးစီယန်ဂူယီကအခုလိုပြောပါတယ
်我国外贸外资消费受到短期冲击
ကျွန်တော်နိုင်ငံခြားကုန်သွယ်ရေးနိုင်ငံခြားငွေလုံးဝယ်ရင်ဝယ်ယူစားသုံးမှုတွေပေါ်မှာရေလိုတက်ရောက်မှုတွေကြုံနေရပါတယ်အကျွေးမဆက်နိုင်တဲ့အခြေအနေတိုးလာနေတာကြောင့်ပြည်တွင်းပြည်ပဈေးကွက်တွေရှာဖွေရေးအတွက်လုပ်ငန်းကြီးတွေမှာပို့ပြီးတော့ခက်ခဲလာနေပါတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုမဖြစ်ခင်ကတည်းကတရုတ်စီးပွားရေးကနှေးကွေ့နေတာဖြစ်ပြီးအခုအချိန်မှာတော့ဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုထိန်းချုပ်နိုင်ရေးအတွက်စီးပွားရေးလုပ်ငန်းတွေဆက်ယုံတွေခီးသွွားဒေသတွေနဲ့ခီးသွွားလာရေးလုပ်ငန်းတွေအများအပြားကိုပိတ်ထားရတာပါ တရုတ်နိုင်ငံကနေလာမဲ့သူတွေကိုရောတရုတ်နဲ့လေချောင်းပြန်တတ်မှုတွေကိုပါနိုင်ငံအများအပြားကရက်ဆိုင်ထားတာလည်းဖြစ်ပါတယ်
မတင်ကြီးထိုက်ပါရှင်တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မကြခင်ဒုတိယပိုင်း나ယူဝက်စီစဉ်ကိုထုတ်လင်းတဲ့အခါမှာတော့အာဂတိလိုက်စားမှုတိုက်ဖြတ်ရေးဘလောက်အောင်မြင်နေပြီလဲဆိုတဲ့ခေါင်းစဉ်နဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်အခုတော့တိုင်းရင်းသားဒေသတွေကထူးခြားဖြစ်စဉ်တွေထုတ်လွှင့်နေတဲ့ဒုအသံအပတ်စဉ်ကဏ္ဍကိုနားဆင်ရမှာပါ
မင်္ဂလာပါရှင်ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါဒီအစီအစဉ်က Frontier မြန်မာနဲ့ Foundation Hyundai တို့ကပူးပေါင်းထုတ်လွှင့်တဲ့အစီအစဉ်တစ်ခုဖြစ်ပြီးမြန်မာနိုင်ငံအတွင်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတာပါလူမှုပတ်ဝန်းကျင်တိုင်းဝိုင်းမှာအထူးကအလွယ်ဆုံးသူတွေကတော့မတန်ဆွမ်းအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဖြစ်ပါတယ်သူတို့တွေအနိုင်ကျင့်မျက်ထုတ်ခံရတဲ့အခါမှာဘာတွေဖြစ်လာနိုင်ပါသလဲ
တွေ့ကြည့်ရင်တော့တကယ်တော့ကျရင်လေးဖို့ပေါ့နော်ဘာလို့လဲဆိုတော့ဒီကလေးနဲ့ပတ်သက်ပြီးတော့အနာဂတ်ကဘာမှရည်ရလည်းမရှိဘူးဟိုဖြစ်ခံရတဲ့ကလေးတွေကရှေ့ဆက်ပြီးသွားရမယ်ဆိုတော့ဒီတိုင်းစွန့်ပယ်ထားရင်လည်းတနာစရာကောင်းတယ
်ဒါကတော့ AR တိုင်းဒေတာကြီးမှဦးစိုးတန်းကပြောပြခဲ့တာဖြစ်ပါတယ်ဒီဆောင်မအတွင်းမှာကာယကံရှင်တွေရဲ့အမြီတွေကိုပြောင်းလဲအသုံးပြုထားပါတယ်ကျန်းကုန်မြို့နယ်ကံကလေးကျေးရွာအုပ်စုကကျေးရွာတစ်ခုမှာတော့ငိုနေတဲ့ကလေးငယ်ကိုသူ့အမေကအတင်းဆွဲခေါ်နေပါတယ်။၁၈နှစ်အရွယ်သူမအတွက်ကတော့ဒီကလေးကိုစောင့်ရှောက်ဖို့ကတော်တော်လေးခက်ခဲခဲ့ပါတယ်။မုန်းငယ်လို့ခေါ်တဲ့ဒီဆယ်ကျော်သက်ရွယ်မိန်းကလေးအဖိုးကတော့တခြားသောမိခင်တစ်တွေထက်အခက်အခဲအတားအဆီးတွေကပိုများပါတယ်။မုန်းငယ်ကစကားကိုအနှဲငယ်သာပြောနိုင်တဲ့အပြင်လမ်းကိုတော့အနိုင်နိုင်ရှောက်နေရတဲ့ညာရင်မတန်ဆွမ်းသူတယောက်ပါ။အဲ့လိုလူတွေနဲ့အလွယ်တကူမဆက်သွယ်နိုင်မှုကသူမကိုတားကောင်ဖြစ်စေခဲ့ပါတယ်။အိမ်ကြီးချင်းဖြစ်တဲ့အသက်81နှစ်အရွယ်အဖိုးဝင်ခွဲတော်ဆက်သူကသူမရဲ့မိခင်အလုပ်သွားနေချိန်မှာသူမကိုအာဓမအကြိမ်ကြိမ်ပြုကျင့်ခဲ့ပါတယ်။ဒီလိုပြုကျင့်ခံရတာကိုလည်းဝန်ခံခဲ့တဲ့အတွက်တရားရုံးက2019ခုနှစ်မှာအဖိုးဖြစ်သူကိုထောင်ဒဏ်10နှစ်ချမှတ်ခဲ့ပါတယ်။အာဓမပြုကျင့်ခံရတဲ့အကြောင်းကိုကိုဝင်လေးလလောက်ရှိမှသူမရဲ့အမေဖြစ်သူကသိခဲ့တာပါ။တုံးလုံးခြောက်ခြားမှုတွေနဲ့အတူနောက်ဆုံးမှာတော့ဒီကလေးကိုမွေးဖို့အဆုံးဖြတ်ခဲ့ပါတယ်
။ဒီကလေးကိုတော်တော်ဒုက္ခပေးတဲ့ကလေးဆိုတော့ तू ကလည်းဒီလိုဖြစ်နေတော့မွေးလာလို့စီရင်ဒီကလေးကိုအုံနေခဲနဲ့ထုတ်သွားမယ်တဲ့။အခုတော့လာတောင်းတဲ့လူပဲ။သူမှလည်းမပေးဘူး။အဲ့လိုဖြစ်နေတာ။ဒါလေးကအခုတုတ်တုတ်ခါခါနဲ့ပြောတတ်တော့ပိုတောင်းဆိုသေးတယ်။အမလီကလေးကတော့ပြောမလို့နှုတ်တိုက်မင်းပေးနေရတာဒီမှာဒီလိုထားဒီလိုအမေအခုတော့မှအဲ့နေစင်သူကသူနုဆိုးတယ်ဟိုတော့တိုက်ပေးရတာပေါ့ကလေးရဲ့တချမ်းဆောင်ဆောင်ပြီးတော့အခုတော့မတိုက်ရတော့ဘူးဒီကလေးတွေတက်လိုက်တော့လုံးနေတာပဲ
မိုးငယ်ရဲ့အဖွားဖြစ်သူဒေါ်လာကပြောပြတာပါကလေးငယ်နဲ့ပတ်သက်ပြီးနားလည်နိုင်မှုစူးစမ်းသင်ယူနေစဲမှာပဲမိုးငယ်အတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ခုကရောက်လာခဲ့ပါတယ်ဒါကတော့သူ့ကိုရှာဖွေကြွေးမွေးနေတဲ့တဦးတီတော်အမေမုံဆိုးမကသူ့တွေကိုထားသွားပြီးတခြားနေရာကိုထွက်သွားခဲ့ပါတယ်လက်ရှိချိန်မှာတော့မိုးငယ်တို့မိသားစုတွေဟာဆင်းရဲမှုများစွာနဲ့အတူအဖွားဖြစ်သူရဲ့ကြွေးမွေးထောက်ပံ့မှုကိုသာမိခိုးနေရပါတယ်။လိမ်မိုင်းဆိုင်ရာစော်ကားခံရတဲ့အမျိုးသမီးတွေအတွက်အကူအညီတွေကအကန့်အသတ်ရှိပါတယ်။သူတို့ကမွေးဖွားလာတဲ့ကလေးငယ်တွေကိုထောက်ပံ့ပေးဖို့နဲ့အဲ့ဒီကလေးငယ်တွေရဲ့အနာဂတ်နဲ့ပတ်သက်တဲ့အစီအစဉ်တွေကလည်းမရှိသလောက်ရှားပါတယ်။ I School မြန်မာမှာသုတေသနပညာရှင်နော်စာဖြူခန့်က
တဲ့ကြာပေါ့နော်ဒီလိုမျိုးညလာတဲ့ကလေးအထည်ကို plan ဆွဲထားပြီးတော့ဟိုတကြာ foundation တစ်ခုနေတဲ့ချပြီးတော့စဉ်းစားတဲ့ဟာမျိုးကတော့မရှိဘူးပေါ့နော်ဒီမတန်ဆန်းအဖွဲ့အစည်းအများစုပါပေါ့နော်ဒီဟာတွေကဘလောက်အထိလူမှုရေးခန္ဓာမှာအာဘလို့ရှင်ဒီကလေးတွေကဘာဆက်ဖြစ်လာနိုင်တယ်လဲဘလို့အကျိုးဆက်တွေကိုကျွန်နဲ့မတန်ဆန်းသူတွေနဲ့ကျွန်နဲ့ community ကခံစားအဲ့စဉ်းစားချက်မျိုးတွေပေါ့နော်ပြီးရင်အဲ့ဒီအာကြိုတင်တွဲခွင့်မြင်မှုတွေတော့မရှိဘူးပေါ့နော်
ဒီလိုဆိုရင်မြန်မာနိုင်ငံအတွင်းကမတန်ဆွမ်းသူတွေအတွက်အစိုးရကဘယ်လိုအကူအညီပေးနေပါလဲမြန်မာနိုင်ငံမှာမတန်ဆွမ်းသူများ၏အခွင့်အရေးဥပဒေကို2015ခုနှစ်ကပြဋ္ဌာန်းခဲ့ပြီးအဲ့ဒီဥပဒေအရမတန်ဆွမ်းသူများ၏အခွင့်အရေးဆိုင်ရာအမျိုးသားကော်မတီကိုဖွဲ့စည်းထားပါတယ်အဆိုပါကော်မတီကနေမတန်ဆွမ်းသူတွေအတွက်နေထိုင်စရိတ်တွေကိုလာစဉ်ထောက်ပံ့ပေးဖို့ရန်ပုံငွေသတ်မှတ်ထားပြီးဖြစ်တယ်လို့သိရပါတယ်ဒီလိုထောက်ပံ့ငွေတွေသာရှိခဲ့မယ်ဆိုရင်မိုးငယ်တို့လိုအမျိုးသမီးတွေအတွက်တန်ဖိုးမဖြစ်နိုင်တဲ့ထောက်ပံ့မှုလည်းဖြစ်လာမှာပါဒ ဒါပေမဲ့လည်းတနိုင်ငံလုံးမှာရှိတဲ့မတန်ဆွမ်းသူအမျိုးအစားနဲ့မှတ်ပုံတင်ခြင်းတွေကမပြုလို့ရသေးတဲ့အတွက်ဒီငွေတွေကအသုံးပြုလို့မရပါဘူး။မြန်မာနိုင်ငံမတန်ဆွမ်းသူများအသင်းချုပ်က EC Committee ဝင်ဦးညွတ်အောင်က
ထောက်ပံ့မယ်ဆိုရင် by name နဲ့အတိအကျထောက်ပံ့ရမှာကိုပြီးတော့အန်ကယ်တို့ကမတန်ဆွမ်းမှုအားလုံးကိုလည်းထောက်ပံ့လို့မလိုဘူးလေ။အလုံးမလုံးနိုင်တော့ဘူး၊လှုပ်ရှားမှုမရှိနိုင်တော့ဘူးဆိုတာတစ်မျိုးနော်။မတန်ဆွမ်းပေမဲ့တာမန်လှုပ်ရှားသွားလို့လို့ရတယ်၊အလုံးလို့လို့ရတယ်။ဟာတချို့ကြလည်းကြည့်ထမ်းမိမဲ့သွားလာလေအဲ့ဒါမျိုးအတန်းစားတွေခွဲပြီးမှအန်ကယ်တို့ကဒီပေါ်မူတည်ပြီးတော့ထောက်ပံ့ရမှာလေအဲ့တော့ဒီဘက်ကစည်ရင်းစရာအဆင်သင့်မရှိဘူးနဲ့ဒီ budget ကိုသွားတင်ပြီးသုံးလိုက်ရင်သွားမသုံးနိုင်တဲ့ budget ဖြစ်တဲ့ပြန်ပါသွားမှာလေတမီ
ကော်မတီကမတန်ဆွမ်းသူတွေမှပုံတင်ခြင်းလုပ်ငန်းကိုစတင်လှုပ်ဆောင်နေပေမဲ့လည်းဘယ်အချိန်မှအပြီးလှုပ်ဆောင်ရမယ်ဆိုတဲ့အချိန်သတ်မှတ်ချက်တော့မရှိပါဘူးမတန်ဆွမ်းသူအမျိုးအစားပေါ်မူတည်ပြီးထောက်ပံ့ကြေးပေးမှာဖြစ်တဲ့အတွက်မတန်ဆွမ်းသူတွေအတွက်မှတ်ပုံတွေမရှိဘူးဆိုရင်အထောက်ပံ့ပေးဖို့ကခက်ခဲနေစေပါလက်ရှိချိန်မှာတော့နိုင်ငံတော်အစိုးရအနေနဲ့မတန်ဆွမ်းသူတွေအပါအဝင်တက်ကြီးပိုးပွားတွေအမျိုးသမီးတွေနဲ့တိုက်ပွဲဆောင်တွေစတဲ့ကဏ္ဍမျိုးစုံကထိခိုက်လွယ်ကူတဲ့သူတွေအတွက်အကူအညီထောက်ပံ့ပေးဖို့2018ခုနှစ်ဇန်နဝါရီလကစတင်ပြီးပြည်လဲထူထောင်ရေးဌာနခွဲကိုဖွင့်လှစ်ခဲ့ပါတယ်2019ခုနှစ်နဲ့2018ခုနှစ်မတ်လအထိ iSchool မြန်မာကကောက်ယူခဲ့တဲ့မတန်ဆွမ်းသူများအပေါ်ရာဇဝတ်မှုကျူးလွန်မှုများအကြမ်းဖက်မှုများနဲ့ခွဲခြားဆက်ဆံမှုဆိုင်ရာလေ့လာချက်အစီရင်ခံစာအရမတန်ဆွမ်းသူလိမ်မိုင်းဆိုင်ရာစော်ကန်းခံရမှုက25မှုရှိရလို့သိရပါဗျာ UNFPA ကကျမအခြေပြုလိမ့်မိုင်းဆိုင်ရာစော်ကားခံရတဲ့သူတွေကိုကျမရေးစောင့်ရှောက်မှုနဲ့လူမှုရေးဆိုင်ရာအထောက်ပံ့တွေကိုကူညီပေးနေတဲ့အဖွဲ့အစည်းတစ်ခုပါကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တွေမှာရှိတဲ့အဖွဲ့အစည်းတွေကိုလည်းအမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်ဆန္ဒတွေဖွင့်လှစ်နိုင်အောင်ငွေကြေးနဲ့နှီးပညာအကူအညီတွေပေးနေပါတယ်အဲ့ဒီဆန္ဒတွေမှာစိတ်ပိုင်းဆိုင်ရာထောက်ပံ့မှုနဲ့လွတ်လပ်စွာအကြံဉာဏ်ရယူခြင်းတွေကိုလည်းပြုလုပ်ပေးနေပါတယ် UNFPA ရဲ့အကြမ်းတန်းတူညီမျှရေးပရိုဂရမ်မှာအထူးကျွမ်းကျင်သူ Miss Eri Tani Kuchi ပြောပြတာက
We do not like specifically target like women with disabilities
ကျမတို့ကမတန်ဆွမ်းအမျိုးသမီးတွေကိုအဓိကထားပြီးလှုပ်ဆောင်တာမျိုးတော့မရှိပါဘူး။ဒါပေမဲ့ကျမအခြေပြုလိင်ပိုင်းဆိုင်ရာစော်ကားခံရတာတွေ gender based violence တွေရှိလာရင်တော့ကျမတို့ရဲ့ GBV ဝန်ဆောင်မှုတွေနဲ့အကူအညီပေးပါတယ်။လာမယ့်နှစ်တွေမှာဆိုရင်တော့ကျမတို့ရဲ့အကူအညီတွေကိုတယောက်ချင်းစီတိုင်းကိုရအောင်ပို့ပြီးလှုပ်ဆောင်သွားဖို့ရှိပါတယ
်။လိမ့်မိုင်းဆိုင်ရာစော်ကားခံရတဲ့အမျိုးသမီးတွေကိုရှေ့တန်းကနေလိုက်လံကူညီပေးနေသူကတော့အသက်60အရွယ်ဦးစိုးတန်းဖြစ်ပါတယ်။သူကအရာရီတိုင်းကျောင်းကုန်းမြို့နယ်မှာနေထိုင်သူဖြစ်ပြီးမိုးငယ်တို့အမှုအပါအဝင်ကျောင်းကုန်းမြို့နယ်အတွင်းကမတန်ဆွမ်းသူတွေလိမ့်မိုင်းဆိုင်ရာစော်ကားခံရတဲ့အခြားသောအမှု၃ခုကိုလည်းလိုက်လံကူညီပေးနေသူပါ။
တွေ့ကျင်တော့တကယ်တမ်းကျတော့ရင်လေးဖို့ကောင်းတယ်။ဘာလို့လဲဆိုတော့ဒီကလေးနဲ့ပတ်သက်ပြီးတော့အနာဂတ်ကဘာမှရည်ရလည်းမရှိဘူး။ဟိုဖြစ်ခံရတဲ့ကလေးတွေကရှေ့ဆက်ပြီးကြွားရမယ်ဆိုတော့ဒီတိုင်းစွန့်ပယ်ထားရင်လည်းတနာစရာကောင်းတယ်။လူအဖွဲ့အစည်းတစ်ခုလုံးကတရားရီကိုလစ်လူရှုထားရင်ကျွန်တော်တို့နိုင်ငံမှာအများကြီးလိုအပ်နေတဲ့အစိတ်ပိုင်းတစ်ခုကိုထဲထဲဝင်နေဟိုဒါလေးကိုချပြနိုင်မယ်ဆိုရင်သူတို့လူအဖွဲ့အစည်းထဲမှာတကယ်တမ်းကျအကဲတင်မယ်ထောက်ပံ့မယ်သူတို့ရဲ့ရှေ့နှောင်ရေးတွေကိုဘလူတွေအစီအစဉ်တကြစတက်ကြီးကြာနာနာနဲ့ဆွဲပြီးတော့လုပ်ပေးနိုင်ရင်တော့ပိုကောင်းတယ်လို့ထင်ပါတယ်
။မိုးငယ်ကလူတွေနဲ့စကားပြောဆက်ဆံမှုအခက်အခဲရှိနေပေမဲ့လည်းသူမရဲ့သားလေးကိုဘယ်သူမှမပေးဘူးဆိုတဲ့စကားကိုတော့တင်တင်ပြောပါတယ်။သူမရဲ့အဖွားကတော့ကလေးငယ်ကြောင်းတက်ချိန်ရောက်မယ်ဆိုရင်ကြောင်းထားနိုင်မှုအတွက်စီစဉ်နေပါတယ်။ဒါပေမဲ့မိုးငယ်အဖိုးကတော့သူ့ရဲ့အနာဂတ်ကိုတော့သူမမသိပါဘူး။ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒိုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ဒိုအတန်အစီအစဉ်ကိုနားဆင်ကြရပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်။ကျမတို့ခုထုတ်လွှင့်နေတဲ့နနက်6နာရီကနေ9နာရီအစီအစဉ်ကိုမြန်မာစံတော်ချိန်နနက်8နာရီကနေ9နာရီမှာလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီရှင် VOA မြန်မာပိုင်းရဲ့တင်းငွေနေနေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933 လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153လိုင်းလက်မီတာ190 kHz 1905တို့ကနေဖန်ယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်ကျမတို့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုတင်ဆက်မှာပါမြန်မာနိုင်ငံမှာအာဂတိလိုက်စားမှုတိုက်ဖြတ်ရေးဘလောက်အောင်မြင်နေပြီလဲဆိုတဲ့ခေါင်းစဉ်နဲ့ကိုကျော်ကျော်သိန်းကစီစဉ်တင်ဆက်ထားပါတယ်ရှင
်မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းစီစဉ်ကနေကြိုးဆိုပါတယ်ကျွန်တော်တို့လက်ရှိမြန်မာနိုင်ငံရဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုဖွဲ့စည်းတာဝန်ပေးခဲ့တာဆိုရင်ဖြင့်တိတ်မကြခင်ရက်ပိုင်းအတွင်းမှာပဲ6နှစ်တင်းတင်းပြည့်တော်မှာဖြစ်ပါတယ်ဒီပြောရရင်2014ခုနှစ်ဖေဖော်ဝါရီလ25ရက်နေ့ကဒီကော်မရှင်ကိုဖွဲ့စည်းတာဝန်ပေးထားတာပါဆိုတော့ကဒီ6နှစ်ကာလအတွင်းမှာမြန်မာနိုင်ငံရဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဘယ်လောက်အောင်မြင်ထားပြီးပါပြီလဲအာဂရိလိုက်စားမှုကရောဘယ်လောက်အထိရော့ပါသွားပါပြီလဲမြန်မာနိုင်ငံမှာတစ်ချက်နှစ်ပေါင်းများစွာကပ်ပါးယောဂါလိုဖြစ်နေတဲ့အာဂရိလိုက်စားမှုတနည်းအားဖြင့်လက်ပြီးလက်ယူပေါ့လေလက်မထိုးဘဲနဲ့ဘာမှမပြီးခဲ့တဲ့အချိန်ကအချိန်တွေကနေပြီးတော့ဒီကနေ့ဘလောက်အထိများပြောင်းလဲတိုးတက်လာပါပြီလဲဒါကိုကျွန်တော်တို့ဆွေးနွေးသွားကြဖို့ဖြစ်ပါတယ်ပင်တိုင်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှစ်ဦးမှာဒုကတော့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်တူလည်းဖြစ်ရန်ကုန်စောင့်ကြည့်အဖွဲ့တည်ထောင်သူလည်းဖြစ်တဲ့ဒေါက်တာညွန်ညွန်သိန်းပါနောက်ဒုကတော့တနင်္သာရီတရားမျှတမှုဖော်ဆောင်ရေးအဖွဲ့ဥက္ကဋ္ဌဦးအောင်နိုင်ဦးဖြစ်ပါတယ်ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးဖို့အစီအပြေထားသူသောတာရှင်တွေရှိပါတယ်ကျွန်တော်တို့အတန်ဖိုင်ပေးဖို့ထားသူသောတာရှင်ရှိပါတယ်အီးမေးလ်ပို့ပြီးတော့ဆွေးနွေးထားတာတွေရှိပါတယ်တာနိုင်စုံရသမျှအချိန်တွင်အားလုံးဆွေးနွေးသွားနိုင်ဖို့ကျွန်တော်ကြိုးစားသွားမှာဖြစ်ပါတယ်လောလောဆယ်မှာတော့ကျွန်တော်တို့စီကိုအတန်ဖိုင်ပေးဖို့ပြီးတော့သဘောထားမှတ်ချက်ပေးဖို့ထားသူတူရှိပါတယ်သူကတော့ချင်းပြည်နယ်ပလောဝမြို့နယ်ကဦးငုတ်ဆုံးပါဦးငုတ်ဆုံးရဲ့သဘောထားမှတ်ချက်ကိုလောလောဆယ်နားဆင်ကြည့်အောင်ပါခင်ဗျာ
အော်ဒီတိုက်ဖြည့်ကော်မရှင်အလုပ်ဖြစ်လားဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တိတ်မသိပါဘူးလက်ပေးလက်ရမှုပပျောက်ရလားဆိုရင်တော့မပျောက်သေးပါဘူးလက်ပေးလက်ရမှုကိုကျွန်တော်တို့မြန်မာပြည်သူပြည်သားတွေကရှေ့ဟောင်းအမွေနဲ့ဖြစ်ထိမ့်သိမ်းဆုံးရှုံးနေတယ်လို့ဖြစ်နေပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဝချုံဝကြည့်ပါမှာ2015ခုနှစ်တဘာဝပေးအန်ဒီကြာရောက်လို့ကြာကာစီစဉ်နဲ့ဂျပန်သူတမ်းမှုပြချက်သိမ်းပေါင်း1329တိန်းနဲ့4000ချက်ပြည်စာတင်ကြောင်းဆောက်လုပ်နေပါတယ်အဆောင်သုံးဆောင်ဖြစ်ပါတယ်2015ခုနှစ်မကြာရောက်တဲ့ဖြစ်တဘာဝပေးအန်ဒီအကြောင်းနိုဝင်ဘာနဲ့စာတင်ဆောက်လုပ်တာယနေ့အချိန်ထိမပြီးသေးပါဘူးဒါမှဒီကြောင်းဆောင်ဆောက်တဲ့နေရာမှာ25ရာခိုင်နှုန်းလို့900ရာခိုင်နှုန်းမပြီးသေးနဲ့900ရာခိုင်နှုန်းဖို့25ရာခိုင်နှုန်းဖို့ဖက်ဆန်ထုတ်သွားတာဒါဘလို့ထုတ်တာလဲဒါအထက်လူကြီးတွေနဲ့လက်ပေးလက်ရမရှိဘူးနဲ့ထုတ်လို့ရပါမလားဒါလည်း BOA အနေနဲ့စဉ်းစားကြည့်ချင်ပါတယ်ဒါကျွန်တော်အနေနဲ့ပြောချင်တာကမြန်မာပြည်သူပြည်သားများအားလုံးလက်ပေးလက်ရမှုကင်းဝေးနိုင်ကြပါစေဒီကျွန်တော်တို့ကြည့်ရမဆောက်လို့နေတဲ့စာတင်ကြောင့်လက်ပေးလက်ရမှုမရှိဘူးနဲ့ဒီနိုင်ငံသူကြွယ်ကြွေးကြတဲ့နဲ့သူပြောင်းလဲချိန်တန်ပြီဆိုတဲ့နဲ့သူကျွန်တော်တို့ကြည့်ရရဲ့စာတင်ကြောင့်ကြာကလှူဒန်းတဲ့အကြောင်းကိုလည်းပဲပြောင်းလဲချိန်တန်ပြီဆိုတော့ဆောင်းပုံးနဲ့ညီပြောင်းလဲချိန်တန်ပါပြီပြောင်းလဲပြေးနိုင်ကြပါစေလို့ဆုမံကောင်းတောင်းရင်မိကုန်းချွတ်ပါတယ်
ချင်းပြည်နယ်ဘလောအမျိုးနယ်ကဦးငုတ်ဆုံးကသူတို့ကြေးရွာမှာစောင့်နေတဲ့ကြောင်းလီနဲ့ပတ်သက်ပြီးတော့ပြောသွားရင်းနဲ့မြန်မာနိုင်ငံမှာလက်ပေးလက်ယူမှုကရှေးဟောင်းအမွေအနှစ်လို့ကိုထိန်းသိမ်းဆောင်ရှောက်ထိန်းသိမ်းကာကွယ်ဆောင်ရှောက်နေပါတယ်တဲ့ရှေးဟောင်းမူအနှစ်ဆိုတော့ထိန်းသိမ်းကာကွယ်ဆောင်ရှောက်အောင်မယ်ကိစ္စပေါ့လေလက်ပေးလက်ယူကတော့ရှေးဟောင်းမူနဲ့နှိုင်းရှင်ပြီးပြောမယ်ဆိုရင်တော့တော်တော်လေးရှေးဟောင်းမူနှစ်တွေအတွက်နစ်နာစရာအကြောင်းရှိတယ်လို့ကျွန်တော်ကတော့မြင်ပါတယ်ကျွန်တော်ဒီနေရာမှာကြားဖြတ်ပြောချင်တာက ျွန်တော်ဒီအစည်းအဝေးကိုဒီခေါင်းစဉ်နဲ့ဆွေးနွေးဖို့အတွက်စီစဉ်တဲ့နေ့တွေကစပြီးတော့ပေါ့လေဒီအစည်းအဝေးမှာပါဝင်ဆွေးနွေးပေးဖို့ဒါမှမဟုတ်လည်းပဲဒီလက်ပေးလက်ယူမှုတိုက်ဖြတ်ရေးကော်မရှင်ရဲ့6နှစ်တာကာလအတွင်းအောင်မြင်မှုမအောင်မြင်မှုဆိုတာတွေနဲ့ပတ်သက်ပြီးတော့သဘောထားမှတ်ချက်တုံ့ပြန်ချက်ပေးဖို့ကော်မရှင်တာဝန်ရှိသူတို့ကိုကျွန်တော်တို့ဆက်သွယ်ခဲ့ပါတယ်ကော်မရှင်ဥက္ကဋ္ဌကတော့ခီးသွွားနေတဲ့အတွက်ပါဝင်ဆွေးနွေးနိုင်ခြင်းမရှိဘူးလို့ကျွန်တော်တို့ကိုကောင်းကောင်းအကြောင်းပြန်ခဲ့ပါတယ်ဒါပေမဲ့ကျန်တဲ့ကော်မရှင်ဖော်ပြတဲ့သူကိုဆက်သွယ်ခဲ့ပေမဲ့ကျွန်တော်တို့ကိုအချိန်မီအကြောင်းပြန်ချက်မပေးတာကြောင့်ကော်မရှင်ဘက်ကသဘောထားကိုတော့ကျွန်တော်တို့ဒီနေရာမှာထည့်သွင်းပြောဆိုနိုင်ခြင်းမရှိဘူးဆိုတာကိုကျွန်တော်အသိပေးချင်ပါတယ်ဆိုတော့အခုကျွန်တော်တို့ပြည်내ဆွေးနွေးသူတို့ဖြစ်တဲ့ဒေါက်တာညိုညိုတင်းဒီလိုင်းပေါ်ရောက်လာပါပြီဒေါက်တာညိုညိုတင်းခင်ဗျာဒီကော်မရှင်ဖွဲ့စည်းတာ6နှစ်ပြည့်ပါတော့မယ်ဒီ6နှစ်ကာလတည်းမြန်မာနိုင်ငံမှာအဂတိလိုက်စားမှုဘယ်လောက်များလျော့ပါသွားပြီလို့ပြောနိုင်ပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ကျွန်မဒီကော်မရှင်နဲ့ပတ်သက်ပြီးပြောရလို့ရှိရင်ကျွန်တော်ဒီအထူးစင်လက်ထက်ကကော်မရှင်မှာထပ်ဆက်လို့အဆောက်ပြတာပေါ့နော်အဲဒီကာလကကော်မရှင်ကတော့ကျွန်တော်အားလုံးတွေ့တဲ့အတိုင်းပဲတစ်ခဲဆိုတဲ့ပေါ့နော်ဒီဖြစ်ဖြစ်များများဒါလုပ်နိုင်တဲ့ကိစ္စတွေကတော့မရှိတော့ဘူးလို့ကျွန်တော်ပြောရမှာပဲပေါ့နော်အခုကျွန်တော်ကော်မရှင်ကတော့ထပ်ဆက်ဖို့မှာပြောလာတာပေါ့နော်အစိုးရတကယ်လက်ထက်မှာဒီကော်မရှင်ဖြစ်ပေါ်သွားတယ်ကော်မရှင်ဖြစ်ပေါ်သွားတဲ့အခါမှာဝင်ကော်မရှင်အဖွဲ့ထုတ်တယ်နော်ပြောကော်မရှင်အစ်လက်ထက်မှာတော့အများကြီးသာပြတ်တက်မှုရှိရပေါ့နော်အာဘာကြောင့်လဲဆိုဥပဒေကိုပြင်လိုက်တာလည်းပါတာပေါ့နော်အဲဒါနောက်တစ်ခါဒီကော်မရှင်ရဲ့ဒီနိုင်ငံကြီးကဘာလို့ပြောရဖို့အရှင်ကော်မရှင်ဖြစ်တဲ့ဆာလို့ရှိရင်အာနိုင်ငံကြီးကစိတ်ဆန္ဒရှိတယ်လို့သိရတယ်နော်အဲဒါလည်းသာမန်တကယ်ကျေးဇူးတင်ပါတယ်ဆက်ပြီးတော့ဆက်ဆံရှိတယ်ဒီကဘယ်လိုလဲကော်မရှင်နဲ့ကျွန်တော်တို့ဒါလိုတက်တာတော့တောင်းတအောင်လုပ်ရှင်ပေါ့နိုင်ငံကြီးကကျွန်တော်တို့လက်မှတ်ပိုင်းမှာအားလုံးကိုလေကျွန်တော်တို့
ဟုတ်ကဲ့နောက်ပိုင်းကျွန်တော်တို့ဆက်ဆွေးနွေးကြတော့ပါတော့ညူတင်ဆိုတော့လောလောအကြမ်းချင်းပြောမယ်ဆိုရင်တော့လက်ရှိကော်မရှင်ဟာ6လက်ရှိကော်မရှင်ရဲ့6နှစ်တာသက်တမ်းကာလအတွင်းမှာတော့အာဂရီလိုက်စားမှုတိုက်ဖြတ်ရေးမှာအတန်အသင့်အောင်မြင်မှုရတယ်အဲ့ဒီလိုက်စားမှုအတန်အသင့်ရော့ပါသွားတာရှိတယ်လို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်
ဟုတ်ကဲ့ကျွန်တော်ကကော်မရှင်ကဆိုင်ရာကော်မရှင်ကပြည်သူ့အမှုအမြင်လို့ပြောရမှာပေါ့နော
်ဟုတ်ကဲ့ပါခင်ဗျာ
ကျွန်တော်လည်းအကန့်အသတ်တွေအများကြီးရှိတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့
ဒီကမျိုးလုံးတစ်လောက်တော့ကျွန်တော်တို့ဒီလိုမျိုးအများကြီးရှိတယ်
ဟုတ်ကဲ့အကန့်အသတ်တွေကိုရှေ့ဆက်ဆွေးနွေးသွားကြတော့ပါခင်ဗျာအခုကျွန်တော်ဓာတ်ရိုက်ဆွေးနွေးမယ်တောတာရှင်တူကိုကျွန်တော်ဖိတ်ခေါ်ပါမယ်သူကကချင်ပြည်နယ်ကစိုင်းအောင်ကျော်ဆန်းဖြစ်ပါတယ်စိုင်းအောင်ကျော်ဆန်းမရသေးပါဘူးခင်ဗျာဆလိုင်းဘွေကုံဖြစ်ပါတယ်ရန်ကုန်မြို့ကပါကိုဆလိုင်းပွေကုန်းဆွေးနွေးပါအခိလိုက်ဆမ်းမှုတက်ဖြစ်ဘယ်လောက်လျှော့သွားပါပြီလဲခင်ဗျ။
Okay အခိလိုက်ဆမ်းမှုတက်ဖြစ်ကော်မရှင်စီရင်အောင်ပိုင်းမှာတော့တို့အကျိုးတရားမှုရှိပါတယ်။ဆိုတော့ကျွန်တော်ကအားမရသေးဘူးပေါ့။ဘယ်လိုပုံစံဖြစ်စေချင်တယ်လဲဆိုရင်တော့ဒီဘူမှာထည့်မကားပဲနဲ့တိုင်းနေပြည်နယ်မှာဖွဲ့စည်းစေချင်တယ်။ဘူမှာဥမာ15ဦးဖွဲ့စည်းတဲ့ပုံစံကတော့ငွေကုန်ကြည့်ကြများပြတယ်။15ဦးမဟုတ်ခဲ့နဲ့ဥမာခုနှစ်ယောက်လုံးနဲ့ဖွင့်စည်းပြီးတော့မှတိုင်းနေပြည်နယ်မှာဥမာဟို3ဦးပဲဖြစ်ဖြစ်5ဦးပဲဖြစ်ဖြစ်ဈေးချရဲ့ပုံစံကြတော့ဘူးမှာသမရ5ဦးသူ့တို့ဥပဌာန်းသူက5ဦးစီပုံစံမျိုးမဟုတ်ခဲ့နဲ့ဟိုဟာဝင်ကြည့်ချိုးလို့ပါတော့ဒါပဲဖြစ်မလားသူ့တို့ဥပဌာန်းပဲဖြစ်မလားသူ့တို့အားပဲဈေးကောက်ရမလားဥမာဈေးကောက်တဲ့ပုံစံကတော့ဟိုဟာသမတမဟိုကြတဲ့ပုံစံနဲ့ဈေးကောက်ရမလားဈေးချရမလားတော့ထားလိုက်အောင်ဥပမာတိုင်းနေပြည်နယ်မှာထားမယ်ဆိုရင်တော့ပူကောင်းတာကတော့အတိအကျဆက်မှုဆိုတဲ့ဆရာမျိုးပြီးတော့မှရှိတာမဟုတ်ဘဲနဲ့တိုင်းနေပြည်နယ်မှာထွတ်တော်မှတည်ရောတိုင်းနေပြည်ရဲ့ဆိုးရဝင်ကြီးဒီဝင်ကြီးချို့ကြီးကအတိအကျဆက်မှုကိုလုပ်နေတဲ့အခါကျတော့ဥပမာအဲ့ဒီမှာထားနိုင်နေဆိုရင်တော့အတိအကျဆက်မှုတိုက်ဖြည့်ကိုမရှိငါနေပြီးတော့မှဒီအတိအကျဆက်မှုတိုက်ဖြည့်ကိုသူပုံမျိုးလုပ်ဆောင်နိုင်တယ်လို့ကျွန်တော်မြင်ပါတယ်အဲ့လိုမျိုးပြန်ပုံစံလုပ်နိုင်နေဆိုရင်တော့အခုကျပို့ပြီးတော့မှလုပ်ဆောင်နိုင်တယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒါကြောင့်ပုံစံလေးနဲ့နောက်ပြီးတော့မှဒီ aggregation တိုက်ဖြည့်ကိုရှိဥပဒေကိုပြင်ပြီးတော့မှအဲ့ဒီလက်ထင်ကနေရှိရနေဆိုတာမျိုးမဟုတ်ခဲ့နဲ့လုံနိုင်ခိုင်နိုင်တဲ့ပုံကိုယ်ကြီးကိုရွေးချယ်ပြီးတော့မှရွေးချယ်တဲ့ခံထားတဲ့ပုံစံတွေကိုပြောင်းနေဆိုရင်တော့ဒီခေတ်ကောင်းလေးနေလို့မြင်ပါတယ်ဗျာ
ဟုတ်ကဲ့ slime ပွေကုံကျေးဇူးတင်ပါတယ်ဆိုတော့တော်တော်ညွန်ညွန်သိကိုယ် slime ပွေကုံကတော့ဒိုင်းနေပြည်နယ်တွေမှာလည်းပဲထားပို့ပြီးတော့ချက်နောက်လူကော်မရှင်ဖွဲ့ဝင်တွေရဲ့အသက်ကန်သက်ချက်ကိုလည်း short ပေါ့နော်အဲ့လိုမျိုးဖွဲ့ဖို့လိုရလို့ပြောပါတယ်ဆိုတော့အတိအလို့ဖွဲ့မယ်ဆိုရင်ရောကော်မရှင်ရဲ့လုပ်ငန်းတွေပို့ပြီးတော့ထိရောက်လာနိုင်ခြင်းရှိပါသလား
ဟုတ်ကဲ့မဟုတ်လို့လေဒါကတော့ဒါဒီလိုမျိုးဒီနေ့နဲ့တိုင်းနေဖွင့်လာရင်တော့ကောင်းတာပဲဒါနဲ့ကော်မရှင်ကလက်ရှိရေးထားတာမှဒီမှာအများကြီးဒါစိန်ခေါ်မှုတွေရှိနေတယ်အတော်လေးဆိုင်ရာစိန်ခေါ်မှုတွေတော့လည်းပြည်သူရဲ့ကထောက်ပံ့မှုဆိုင်ရာစိန်ခေါ်မှုတွေပိုင်းမှာအများကြီးရှိတယ်ပေါ့နော်အစ်မလို့အပြင်းနဲ့တိုင်းဆင်းနေထားလို့ရှိရင်တော်ပြီးဒီလိုတွေကတော့လူတွေကတော့ဒါလက်မနေရမှာပဲလေတိုင်းစားမှုတွေမျိုးတော့ဆက်လက်နေရတယ်ပေါ့နော်အခုတက်ပြီးပြီတော့เนาะအစိုးကောင်းပါဒါပေမဲ့လည်းဆိုတော့တစ်ခါတော့ရှိနေတယ်ကျွန်တော်ကအခုလက်ရှိကော်မရှင်မှာကလေးပဲပေါ့เนาะဒီမှာအာဒါဆောင်ရွက်နိုင်ကြမှာကျွန်တော်တို့အဆင့်တက်ပြီးရှိလာတဲ့ခါကျတော့ဒီနေ့နဲ့တိုင်းအဆင့်ကျလို့ရှိရင်ရောဒီနေ့နဲ့တိုင်းအဆင့်ကော်မရှင်ရှိတိုင်းရောဒီနေ့နဲ့တိုင်းအရှင်းရကြီးက ်ကျွန်တော်ခုခုဆိုင်မယ်ဆိုတဲ့ဟာကကျွန်တော်တို့တော်တော်လေးကိုဒါအမြင့်ဆုံးထွက်ရမယ်ပြဿနာဖြစ်တယ်နော်။ဒါကြောင့်လည်းကျွန်တော်တို့တိုင်းရင်းပြည်နယ်အစိုးရတွေမှာဥစ္စာမောကြီးတွေအစိုးရတွေကျွန်တော်တို့ရန်ကုန်တိုင်းအစိုးရတွေလို့ဆိုရင်ဒါဖြစ်တော်မူတာမှာဒါကွန်စီဒီယံကဘောဘောလာနေဖြစ်တော်မူတာမှာဒါဒါအရေးကြီးတဲ့အနေထားကိုကျွန်တော်တောင်းအောင်ပြရတယ်နော်။ဆန်ခါကြတော့ဒီနေ့တိုင်းဆိုအမေလည်းဆန်တဲ့ကိစ္စကိုပေါ်လာတော့ဒီဒီအဆင်ရည်ပေါ့နော်ကျော်တော်တည်းအမေတန်းရေနေနေပြီးဒီကျော်တော်တည်းဖြစ်နေတဲ့အဆင်ရည်နေနေပါလက်တွေ့မှာပေါ့နော်ဒီကော်မရှင်ကဘလောက်အလေးထားမှလဲဆိုတော့ပေါ်မှာပေါ့ကျွန်တော်တို့ဆက်ပြီးတော့ဒါအလေးထုတ်ချက်လိုက်အများရှိရတယ်ပေါ့နော
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုတော်တော်ရှင်တူဦးစိန်မောင်မိထီလာကအီးမေးလ်နဲ့ပို့ပြီးတော့မှတ်ချက်ပေးဆွေးနွေးထားတာရှိပါတယ်။မက်ကင်ပြူတွေ့ရေးတစ်ချက်ဖတ်ပေးပါခင်ဗျ
။ဟုတ်ကဲ့ပါရှင့်။အခုလက်ရှိအခြေအနေအရအစိုးရကစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေလှုပ်ပေးနေတယ်။တရားဥပဒေရေးရာဘိုင်းမှာလည်းကြီးကြပ်နေတယ်။အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကလည်းတည်တည်ငြိမ်ငြိမ်မှန်မှန်ကန်ကန်နဲ့ဗတ်မလိုက်ပဲကျူးလွန်သူတွေကိုဖော်ထုတ်ရေးယူပေးနေတာတွေတွေ့နေရပါပြီတဲ့။တိုးတက်မှုတွေရှိနေပါတယ်။လွန်ခဲ့တဲ့နှစ်90ကထက်တိုးတက်မှုလက္ခဏာကိုတော့အထင်ရှားတွေ့ရပါတယ်။အာဂတိလိုက်စားမှုနဲ့နာမည်ပြန့်နေတဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေအထွန်းမှာတော့အောက်ခြေအဆင့်အထိဖော်ထုတ်ရေးယူနိုင်မှုနှဲပါနေလို့ပင်ပန်းတော့မဲ့ရှိပါသေးတဲ့။လက်မထိုးပဲဘာမှလုံမပေးတာတော့မဟုတ်ပါဘူး။လက်ဖက်ရည်ဘူးလေးတောင်းပြီးတော့မှလှုပ်ပေးတာတွေကတော့ရှိနေပါသေးတယ်။အဲ့ဒီလက်ဖက်ရည်ဘူးရင်ကျင်းမှုကစပြီးလက်ပေးလက်ယူမှုဖြစ်လာတာကအာဂတိလိုက်စားမှုဆိုတဲ့အဆင့်အထိကိုရောက်လာတာပါလို့သုံးသပ်မိတဲ့အကြောင်းရေးထားပါရရှင်
။ဟုတ်ကဲ့ဦးစိန်မောင်မိထီလာရဲ့အီးမေးလ်နဲ့ပို့ထားတဲ့ဆွေးနွေးချက်ပါ။ကျွန်တော်တို့ကို Facebook Messenger Facebook မှာမှတ်ချက်ပေးထားတဲ့လူတွေထဲမှာလည်းပဲဒီလက်ဖက်ရည်ဘူးတောင်းတောင်းကွဲပေးရတယ်ဆိုတာမျိုးရေးထားတာတွေကျွန်တော်တွေ့ပါတယ်။ဆိုတော့ဒေါက်တာညိုသိန်းခင်ဗျာဒီတေချာတာကတော့အခုလက်ရှိအချိန်ထိတော့အာဂိလိုက်စားမှုကအနည်းနဲ့အများဆိုသလိုရှိနေတော့မယ်။လက်ပြီးလိုက်ယူဆိုတာအနည်းနဲ့အများဆိုသလိုရှိနေတော့မယ်။ဆိုတော့ဒီနေရာမှာကျွန်တော်တစ်ချက်စဉ်းစားမိတာကဒီလက်ပြီးလိုက်ယူဆိုတဲ့ကိစ္စကြီးကဗမာပြည်မှာကျွန်တော်တို့မျိုးဆက်တင်မကရှေ့မျိုးဆက်အသီးအသီးမှာတောက်လျှောက်လို့လို့အမြင့်တွေ့လာတဲ့ဟာကြီးဖြစ်နေတယ်။ကျွန်တော်အစောပိုင်းကပြောခဲ့သလိုကပ်ပါယောဂါလို့ကိုဖြစ်လာတာ။ဆိုတော့လူတွေကိုယ်တိုင်မှာကရောလူမှုကိုယ်တိုင်မှာကရောဟလာတာဝန်ရှိသူတူကလက်မစားပါဘူးလက်မတောင်းဘူးဆိုရင်တော့မှလူလူကိုယ်တိုင်ငါနည်းနည်းလေးတော့ပေးလိုက်မှအစင်ပြေသွားမယ်ဆိုတဲ့အယိုးဆွဲနေတဲ့စိတ်ပေါ့အဲ့ဒီစိတ်ကရောလူတွေမှာရှိမနေဘူးလားခင်ဗျလူတွေကရောလက်ပေးမှဖြစ်မယ်ဆိုတဲ့စိတ်ဆွဲနေတာမျိုးရှိနေနိုင်သလား
အဲ့အဲ့ဒါကတော့အမှန်ပဲကျွန်တော်တို့လူကြီးရဲ့ဟိုရှင်ကြီးမှုပေါ့နော်ကျွန်တော်တို့ကလူကြီးရဲ့ရှင်ကြီးမှုကအဲ့ဒါပေးလိုက်လို့ဆိုလို့ရှိရင်ပေါ့နော်ဒါပို့ပြီးတော့အဆင်ချောကြမယ်လို့ရှင်ရှင်ကြီးကြီးနေတာပေါ့နော်ဒီလိုဆိုတော့အများကြီးရှိခဲ့တာဆိုတာပေါ့တစ်ဖက်ကလည်းတော့ဒီကုစီစဉ်နာနဲ့အဲလုပ်ပြီးလိုက်တဲ့အပေါ်မှာပြန်ပြီးတော့ဟိုကြီးကြီးဆက်ချင်နေစိတ်ကြလည်းတကယ်များရှိကြတယ်။အဲဒီအခါကျတော့ဝန်ထမ်းကဝန်ကြီးတာတာကမလုပ်ပြီးလိုက်ဒီတိုင်းအောင်ပေါ့နော်ကြီးကြီးဆက်ချင်နေဆိုတော့အဲတဘောတွေကလည်းမြန်မာလူမျိုးရဲ့ပုံမှန်တော့ဒီသိနေတာရှိတယ်လေ။ဒါပဲတက်ပြီးတော့ကျွန်တော်တို့ကဒီအနေထားတွေကျွန်တော်တို့ကခင်ဗျာဒီကျွန်တော်တို့ကြားရမှာပေါ့နော်။
ဟုတ်ကဲ့။
ဒါရလို့ပါဝန်ထမ်းကိုခဏနိုင်နေအဖြစ်ရဲ့ဖြစ်တယ်ဆိုတော့အထူးသဖြင့်ကျွန်တော်တို့ကဒီမှာအမှားရှိတယ်လေအကမီဒီယာလေးတာတရား
ကြည့်ပုံမှန
်ရှိတယ်။အဲ့တော့ဒါကြည့်အဲ့တော့ကျွန်တော်တို့ဒီစတိတရားတွေဟာပေါ့နော်။ဘုန်းကဒီလူ့ဆက်စီရင်ကျွန်တော်တို့ဆောက်ဖြတ်ဖို့လုပ်တာပေါ့နော်။ဒါရီကတော့အချိန်ယူပြီးကျွန်တော်တို့ဖြည့်ဆည်းရမယ်ဆိုတာလေးဖြစ်တယ်ပေါ့နော်
။ဟုတ်ကဲ့ပါ
။အဓိကကတော့အစိုးရကကော်မရှင်ကဒီအကမီဒီယာစာမျက်နှာချက်ကြီးကိုအဲ့တော့မှာကတော့မင်းမောင်ကြီးတွေကိုဆောင်ရွက်ဖို့တည်လို့ပေါ့နော်။အဲ့ဒါမှားပါလေဆိုလို့ရှိရင်အစိုးရတွေလည်းဒီထက်ကိုပြီးလေးထောက်ခံရရမယ်ပေါ့။အားလုံးလည်းဒီကော်မရှင်တွေနဲ့လည်းဒီထက်ကိုပြီးလေးဒီလိုမျိုးအချင်းချင်းပြီးရလာမှာဖြစ်တယ်ပေါ့နော်။
ဟုတ်ကဲ့ပါခင်ဗျ
ာ။ဒီကတော့ကျွန်တော်တို့ညောင်းတဲ့အချက်ရောက်ပြီးတော့မြင်ရအောင်လုပ်ပေးပါဘူး
။ဟုတ်ကဲ့ပါ။ကျွန်တော်တို့ကတော့တနင်္သာရီတရားထက်မှုပေါ်ဆောင်ရွက်ဖို့အခုကဥက္ကဋ္ဌနိုင်ဘူးဒီလိုက်မပြင်ရောက်ပါပြီ။ဥက္ကဋ္ဌနိုင်ဘူးကြားရပါသလားခင်ဗျာ။
ကျနော်ပါခင်ဗျာကျနော်ပါခင်ဗျ
ာ line တိတ်ကောင်းသွားပါပြီဆိုတော့ဥက္ကဋ္ဌနိုင်ခုနကတော့စကားပြောတာတိတ်ပြတ်သွားလိုက်ပါဘူးဆိုတော့ကျွန်တော်ထပ်မေးပါမယ်မြန်မာနိုင်ငံမှာတစ်ချိန်လုံးကလက်မပီးပဲဘာမှမပီးခဲ့တဲ့အခြေအနေကနေပြီးတော့ဘလောက်ထိပြောင်းလဲတိုးတက်လာပြီလို့ဥက္ကဋ္ဌနိုင်ယူဆပါတယ
်လေအင်းအရင်ကတည်းကပြောင်းလဲတိုးတက်မှုရှိတယ်လေဒါကျွန်တော်တို့အလောက်ပြောင်းနေတာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ဒီ transparency international အဖွဲ့က correction perception of this ဆိုတဲ့ CPI ရောင်းဝယ်ကိုကတ်တာတော့ဘူးရနဲ့ဒီကတော့ခုနကတည်းကအဲ့ဒီကိစ္စကိုကျွန်တော်တို့ပြန်ပြီးတော့လေ့လာကြည့်ရခါကျတော့ဒီ2025ခုနှစ်မှာနိုင်ငံပေါင်း168နိုင်ငံကနိုင်ငံပေါင်း168နိုင်ငံရဲ့နိုင်ငံအလိုက်ရမှတ်တွေထုတ်ပြန်ခဲ့တဲ့အချိန်မှာကျွန်တော်တို့မြန်မာနိုင်ငံက149နော်2025မှာနိုင်ငံပေါင်း168ကိုကျွန်တော်တို့ပြန်ပြီးသုံးသပ်ကြည့်တော့လေနိုင်ငံပေါင်း150နဲ့ရှိတယ်နော်အဲ့တော့ကျွန်တော်တို့ကအဲ long game လေးတွေနည်းနည်းတက်လာတဲ့အပေါ်မှာမြင်ကြည့်ပြီးတော့မြန်မာနိုင်ငံရဲ့အာကဒီ
ကျွန်တော်လိုက်သမတိုက်ချေရေးစိတ်ကအနည်းငယ်တိုးတက်မှုရှိတယ်လို့ကျွန်တော်တို့နည်းနည်းပြောနိုင်တယ်။တစ်ခါတော့အဲ့ဒီအာဖရိကလိုက်သမတိုက်ချေရေးဆိုတာကြီးကကျွန်တော်တို့ခုနကဆရာဆရာမတွေပြောသွားတယ်လို့ပဲလူကွက်စီအတဲမှာအမြင့်ကျချောက်သားနေတဲ့စိတ်ကဖြစ်တယ်။ဒါပေမဲ့အဲ့ဒီတိုးတက်မှုကကျွန်တော်နိုင်ငံပြည်လုံလောက်လောက်လို့မကြည့်တဲ့ခါကြတော့မလုပ်တော့ဘူး။ကျွန်တော်တို့ရေဒီစိတ်ချင်းလေးလားတိတိတခြားသူစီကနာစားတဲ့နေရာတော့ဒီနေရာနဲ့ပြောင်းပါပြီ။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုစီစဉ်ကိုကျွန်တော်တို့ VOA Burmese News Facebook ကနေပြီးတော့ဒိုင်းရိုက်လွှင့်တဲ့နေရာမှာသောရရှင်တူဖြစ်တဲ့ဦးခင်သိမ်းပေါင်းဆိုတဲ့ Facebook အကောင့်ကမှတ်ချက်ပေးဆွေးနွေးထားတာရှိပါတယ်ကော်မရှင်ကအရင်ကထက်အများကြီးအကောင့်တွေပေါ်ဆောင်ရွက်နိုင်ပြီမဲ့ဝန်ထမ်းတွေကိုအဓိကဦးတည်ဆောင်ရွက်တယ်လို့ကြံတဲ့ပုံကိုယ်တွေကိုလည်းဘဲမလိုက်ဖဲလုံနိုင်မယ်ဆိုရင်ပို့ပြီးတော့အောင်မြင်နိုင်မှာပါတဲ့ဦးခင်သိမ်းပေါင်းဆိုတဲ့အကောင့်ကနေပြီးတော့ကျွန်တော်တို့ live လွှင့်တဲ့နေရာမှာဆွေးနွေးထားတာပါဆိုတော့အခုကျွန်တော်နောက်ထပ်တရားဆွေးနွေးမဲ့သောရရှင်တူကိုဖိတ်ခေါ်ပါမယ်စင်ကာပူကနေဆွေးနွေးမဲ့ကိုနေဦးလင်းပါခင်ဗျကိုနေဦးလင်းဆွေးနွေးပ
ါဟုတ်ကဲ့ကျွန်တော်လွန်ခဲ့တဲ့ကြောင်းနေ့ဒီလိုရဲ့ VOE ကပြောပြီးတဲ့နောက်စင်ကာပူရဲ့ corrupt practice ဘယ်လိုလုပ်လဲဒီလိုဘယ်လိုလုပ်လဲဆိုတာလေးကျွန်တော်ပြောမိတယ်ပေါ့နော်နောက်သိရမှကြာပါဘူးဦးဆိုင်မောင်ခန္ဓာတူတမတာလာပြီးတော့လေ့လာတယ်နောက်ဒေါ်မဆန်းစစ်စီကိုယ်တိုင်လည်းဒီမှာလာပြီးတော့လေ့လာဆွေးနွေးသွားပြီးတော့အော်တိတိယောက်ယောက်လုံးဖို့ဆိုပြီးစ조사တယ်ပေါ့နော်ဒီကျွန်တော်ဒီနိုင်ငံရဲ့အတွေ့အကြုံညာကျွန်တော်ပြောရမယ်ဆိုရင်တော့ဒီနိုင်ငံမှာကြတော့ဘယ်လိုလုပ်လဲဆိုတော့ဒါလောက်တာမှန်တယ်တကယ်ကြီး corrupt practice ကိုတကယ်တိုက်ခတ်မယ်ဆိုရင်အေးသူကပါအေးယူဖို့လိုတယ်အဲ့ဒါမှပဲပြောက်တော့ဆိုမပြောက
်ဟုတ်ကဲ့
ဒီအချက်ကနေ့ချက်က corrupt practice ကိုတကယ်လုပ်မယ်ဆိုရင်အုပ်ချုပ်တဲ့ government ဟာလာတာတရားရေးဌာနမှာလုံးဝဝင်ရောက်ဆက်ဖက်ခြင်းမရှိသေးပါဘူး။ဒါကအရင်ပြောရင်ဂုပြုတ်တောင်နဲ့ဟာလာဟိုလီကွိုင်းလူတို့ကိုဟောပေါ့နော်ဆွဆွဲချင်းခံရတဲ့ဒေါက်တာချီအမှုမှာချင်းချင်းဆက်ဆက်တက်တည်တွေ့ရတယ်။အဲ့တော့ဂုပြုတ်တောင်တို့ကပြောတော့ပါလို့လဲဆိုတော့သူတို့ကိုဒီလိုပြောတယ်ဆိုတဲ့အချိန်မှာသူတို့ကလုံးဝမဖန်နာရှိတယ်လုံးဝမသက်သက်ဘူး။ဘာလုပ်လိုက်လဲဆိုတော့သူတို့ဒီအမှုကိုတိုင်ကြွယ်ဖို့အတွက်သူတို့ကကောစားတဲ့ကိုတခါတည်းလွှဲလိုက်တယ်တခါမှတရားကျုံးကိုသွားခြင်းမရှိ
ဘူး။
ဒါပေမဲ့ဒီအမှုကိုနိုင်တယ်။ဆိုလိုတဲ့သဘောကဒီနိုင်ငံမှာကဥပမာတစ်ခုဆိုတော့ကျွန်တော်ကားမောင်းသွားတယ်။သူပြင်းမှုတစ်ခုကျိုးလွန်တယ်ဟာလား။မော်တော်ဘီကိုပတ်ခံပေးတယ်ဆိုရင်ကျွန်တော်ပေးတဲ့အမှုနဲ့ပါဖတ်ပြီးတရားစွဲခံ
။ဟုတ်ကဲ့။ဟု
တ်ပြီနော်။ဟု
တ်ကဲ့
။ကျွန်တော်ပြောချင်တာအဲ့တော့ကျွန်တော်တို့တိုင်းပြည်မှာကအဲ့ဒါဒီကအိမ့်ပဲပေါ်တာလွဲနေသေးတယ်လို့အမတ်တိကထင်နေပေါ့နော်။ဒုတိယအချက်လေးနည်းနည်းပြောချင်တာကသောတာအောင်သောအမှုကိုဆက်မှုဟိုဟောပါတော့ဟို BBI ဟ
ုတ်ကဲ့ဟုတ်ကဲ့
သူတို့ကပြောတာဒါကကျွန်တော်ဝန်ထမ်းလုပ်ခဲ့တာဒါကဝန်ထမ်းရဲ့လုံထုံးလုံးလေးနဲ့လွဲတာသူအိတ်ကတ်တဲ့ထည့်တာမဟုတ်တဲ့အတွက် corrupt practice လို့ပြောလို့မရဒါဆိုရင်ဥအောင်ကြီးရောဒီကိစ္စကို release လုပ်ပြီးတော့စာသုံးလုံးကိုတွေ့ပြရအဲ့တော့ဘာကြောင့်လဲဆိုတော့သူဒီလိုလုပ်ခဲ့တဲ့အတွက်ဥအောင်ကြီးတို့ဒီလိုလုပ်တာလွဲတဲ့အတွက်သူလက်ယူရဲ့ဘက်နဲ့ယူပါတယ်လို့လုပ်တဲ့အတွက်ဒီအခွင့်အရေးပေါ်မှာလေအချင်းရင်းလေအချင်းရင်းလွဲမှမှုရှိမ
ှ
ဒါမျိုးလည်းမဖြစ်ဖြစ်ဘူးလို့ကျွန်တော်ထင်ရပေါ့
ဟုတ်ကဲ့ပါကိုနေလေးဟုတ်ကဲ့ကိုနေဦးနဲ့ကျေးဇူးတင်ပါတယ်ဆိုတော့ရွန်ညိုသိန်းကခုနကိုနေဦးနဲ့ဆွေးနွေးတဲ့ထဲမှာပေးသူကိုပါရေးယူရမယ်ဆိုတော့ကျွန်တော်တိတိလောက်မြန်မာနိုင်ငံကဥပဒေမှာလည်းပေးသူကိုပါရေးယူရမယ်လို့ပါတယ်မလား
ဟုတ်ပါတယ်တခါလို့ရတဲ့ဥပဒေမှာတော့ပေးသူကိုပါရေးယူရမယ်ဆိုတာပါတယ်ပေါ့နော်
ဟုတ်ကဲ့
ဒါပေမဲ့ဒီကိစ္စပေါ်မှာပုံရှင်ပေါ်မှာအာဝန်ဆောင်မှုတွေတချို့ရှိကြတယ်ပေါ့နော်ဒါကြောင့်လည်းဆိုကျွန်တော်တို့မြန်မာနိုင်ငံရဲ့ culture မှာကခုနကဟိုမဖြစ်မနေသိရတဲ့အနေအထားတချို့ရှိတယ်ပေါ့နော်ဥပမာအဖြစ်အယူတော်အခြေအနေတွေမှာပေးရတယ်ကိုယ့်ရဲ့အသက်အရွယ်ပိုင်းရတဲ့အခြေအနေမှာပေးရတယ်အာကိုယ့်အိမ်အဲ့ဒီညကြဖို့ပေါ့နော်အဲ့တော့အရှင်ဒီဝတ်တဲ့အခြေအနေမှာပြည်ရတဲ့ကျွန်တော်တို့ရဲ့ဒါဒီမိုကရက်အာချုံးချုံးအဲ့ဒီအရှိနေတဲ့အခါကျတော့ဒီမြန်မာနိုင်ငံလက်ရှိအခါမှာပြည်သူတွေကအရေးကြီးနေတယ်လို့ရှိရင်တကယ်တမ်းတည်းမှာပေါ့နော်ဒါအောက်ကြီးနဲ့ဆားမှုတွေကိုဒီချစ်ရောက်ဒါဖြည့်ရှင်းနိုင်ဖို့အခက်အခဲတွေပြည်လာမှာသိုးတဲ့အတွက်ကြောင့်ဒီလိုပေါ့နော်အရှင်တို့ပြည်သူတွေရှိနေတဲ့ပိုင်းမှာကော်မရှင်တွေနဲ့
ဟုတ်ကဲ့ဦးအောင်နေဦးကျွန်တော်တို့ကျွန်တော်နားလေတလောက်ပေါ့လေကျွန်တော်တွေးကြည့်တလောက်ပေါ့နော်ဟိုနိုင်ငံတိုင်းမှာတော့အောက်ဒီလေဆောင်မှုကိန်းနေဆိုတာမရှိပါဘူးအမေရိကန်ပြည်တော်စုလို့ကဘာထိတ်တန်းနိုင်ငံကြီးမှာတော့မှာပဲရှိပါတယ်အနေနဲ့အများဆိုသလိုပေါ်တာမပေါ်တာပဲကွာပါတယ်ဒါပေမဲ့ဟလာမြန်မာနိုင်ငံလိုတတိယကမ္ဘာလိုတတိယကမ္ဘာနိုင်ငံမျိုးနဲ့တခြားဖွံ့ဖြိုးပြီးသားစင်ကာပူလိုဖြစ်ဖြစ်ဟလာတခြားနိုင်ငံတွေနဲ့ကွာခြားချက်ကပါမြန်မာနိုင်ငံမှာကျတော့အောက်ခြေလူတူနဲ့ထိတွေ့ဆက်ဆံနေရတဲ့ဌာနဆိုင်ရာဝန်ထမ်းတွေကအစအဲ့လိုမျိုးလက်ဖက်ရည်ဘူးလီကအစဒီ ကိုကိစ္စဝိစ္စလေးပြီးဖို့အတွက်ရိုးသားသားလာလို့တဲ့လူလူစီကနေပြီးတော့ဟလာဟိုဟာပေးမှဒီဟာပေးမှအနေဆုံးအဆင့်စာပယ်စတန်းပိုး 9000 ပေးမှဆိုတဲ့ဟာမျိုးတွေကများတယ်လို့ကျွန်တော်ကအဲ့လိုထင်ပါတယ်အဲ့ဒါကအောက်ခြေလူလူကိုဟိုထိခိုက်စေတာပေါ့နော်အောက်ခြေလူလူအနေနဲ့အစိုးရရန်တရားအပေါ်မှာဒီအာရီလေဆာမှုတက်ဖြဲရေးအပေါ်မှာယုံကြည်မှုလျော့ပါးစေတာပေါ့အတကိုဘာကြောင့်ပျောက်အောင်မလုပ်နိုင်တာလဲဦးကောင်းနိုင်ဦ
းရပတ်တဲ့အချက်ကကျွန်တော်ပြောမယ်ဗျာဒီတချို့ကိစ္စတွေကြောင့်ကျွန်တော်တို့တချို့အပိုင်းတွေကြောင့်ဒီပေါင်းစပ်နိုင်ရေးဖြစ်တက်တာကတက်တာကလုံးဝရောက်မယ်လို့ဒီကျွန်တော်တို့ယုံကြည်တယ်ဥပမာဒီခုနအေးမလို့ပြောဆိုတဲ့ပြဿနာဒီကတော့သိကြည့်တယ်အပိုင်းရမလို့ဘူးဆိုတဲ့ပြဿနာအဲ့ဒီပေးမလို့မပေးရမလို့ဒီတစ်ခါလည်းအိုးဘာကတိလဲဆမ်မူဟင်းတချို့ယုံကြည်တယ်ပေးတဲ့သူကအရေးကြီးတယ်လို့ပြောတယ်ဗျာနော်တော့ခစ်တာကသိခွင့်ရထားတဲ့အဝတ်အနေကမပေးရမလို့ဘူးဆိုတဲ့ပြဿနာကိုကျွန်တော်တို့ဘယ်လိုလုပ်ဒီချင်းချင်းနိုင်မလဲအဓိကကဒီဂျိုးနီဇနစ်ကိုသူတို့ကဖြစ်ဖို့လိုတယ်နောက်တစ်ခုကအစိုးရအနေနဲ့တစ်ဆိုင်ရာအစရာသားတွေဒီဝန်ကြီးဌာနတွေနဲ့ကိုယ်နဲ့အောက်ကဘီယိုကရေစီရန်ရောက်ကိုသူတို့ကဖြည့်ဆောင်နိုင်ဖို့လိုတယ်ဗျာဥပမာတရုတ်ကွန်မြူနီခေါင်းဆောင်တွေဒီစီဝီရဲ့ခေါင်းဆောင်တွေဗျာဒီဘောလုံးလဲဆိုတော့ခုနကအလုပ်ကြီးတဲ့အတိုင်းပဲဒီသူဆက်ဆောင်ဖြစ်တယ်ဥပမာတရုတ်ကဒီတော်ရတဲ့နေနဲ့တက်ကဝန်ကြီးချုပ်ဒီဒီကိစ္စဘီယိုဂရက်ဒီဘီယိုဂရက်ဒီကနာဒါကိုချောက်ခဲနေစစ်တယ်ချောက်ခဲဝင်စစ်ပြီးတော့ပြီးတော့ဒီတော့တချို့လူတွေလည်းဒီကိစ္စကိုအဲ့လိုမျိုးရှိတယ်အခုတော့ကျွန်တော်တို့မှာကဒီဘီယိုဂရက်ဒီကိုကျွန်တော်တို့နားပတ်တဲ့ပြဿနာကြီးအထူးသဖြင့်ဒီပြည်မဥပဒေတွေရှိတယ်အဲ့ဒီပြည်မဥပဒေတွေကိုပြင်ပြီးကလာပတ်လုံးမှာကျွန်တော်တို့ကဥပဒေချင်းတိုက်ကြတာမျိုးတွေဖြစ်နေတဲ့ဥပဒေတွေရှိမယ်။ law of conflict ရှိမယ်။အဲ့ဒီ clear law of conflict တွေကဘယ်နိုင်ငံမှာကျွန်တော်တို့လာသွားဖို့အပေါက်ကိုပြန်လာနိုင်တယ်။ဒီမှာကျွန်တော်တိုင်းစိုးရောက်ဖက်နေတဲ့ဆိုကျွန်တော်တို့တည်နေတယ်။ဒီမှာဒီတိုင်းစိုးရောက်အသိဉာဏ်ကိုပေးထားတဲ့အလုပ်ကိုအာဏာတွေရောဥပဒေရောက်ပေးထားတဲ့အာဏာတွေကျွန်တော်တို့ဒီအလုပ်တွေတည်နေပေးထားတဲ့အာဏာတွေပို့ပြီးတော့ညှောပြလာတယ်။ဒီမှာမြေကြီးကိစ္စတွေညှင်းနေတဲ့ကရလို့ပြဘူး။
โอเคโอเคကျွန်တော
်ဒီကိစ္စကိုဒီဒီအေဘာတော့ရတဲ့အခါကျတော့ဌာနတစ်ခုရဲ့ပြန်မပြရမသိကြတော့ဌာနဆိုင်အတူတူအတူတူအတူတူကိုကြွနေရတဲ့အခါကျတော့ကျွန်တော်တို့ကလုံးဝမနည်းတယ်မပြင်းပြင်းနဲ့လုပ်ရပါတယ်။ဟိုမပြင်းမလို့ဘူး။အဲ့မလုံးတဲ့လူတွေလည်းအခြေကြီးကိုမတင်ကြရမရှိဘူး။ဥပမာ
โอเคဦးအောင်နိုင်ခဏလေးကျွန်တော်ဟို
ကဒီလုံးရမစီအမိတ်တော
့ကโอเคဦးအောင်နိုင်ခဏလေးအ
ဲ့မပြင်းတဲ့ဌာနကအခြေကြီးမလုံးလုံးလိုက်ရင်တော့
ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒိုင်းဆွေးနွေးမဲ့တော်တော်ရှင်တို့ဟုတ်ကဲ့ဒိုင်းဆွေးနွေးမဲ့တော်တော်ရှင်တို့ကြံနေသေးလို့ပါသူကထိုင်းနိုင်ငံကဆွေးနွေးမဲ့ကိုတီးလဲမှုပါကိုတီးလဲမှုဆွေးနွေးပါခင်ဗ
ျဟုတ်ကဲ့ခင်ဗျအာဂရီလိုက်စားမှုကတော့ကျွန်တော်တို့မြင်နေရတာသင်္ခါရတော့ဆိုရင်တော့အချက်ကလှုပ်ဆောင်တာကိုကျွန်တော်တို့သိရပါတယ်ခင်ဗျဒါပေမဲ့ကျွန်တော်အောက်ချီမှာကတော့အမ်တာမကတော့အာဂရီလိုက်စားမှုကတော့ကြောက်သွားဖို့ကတော့မရှိဘူးဗျဘာလို့လဲဆိုတော့အခုတက်တိနော်အာဂရီလိုက်စားမှုကတော့အောက်ချီမှာအများအားဖြင့်လည်းကျွန်တော်တို့သိရပါတယ်ခင်ဗျာเนาะအဲအဓိကတော့เนาะလေယာဉ်တင်းလာတော့အဓိကဒီလူလူတို့အတွက်เนาะအရေးကြီးဆုံးအခြေခံခုဖြစ်နေတယ်ဗျာအဲဒါကြောင့်မို့เนาะ RD လိုက်စားမှုကိုเนาะပပြောက်လို့ဘွားတော့မလွယ်ဘူးလို့ရကျွန်တော်မြင်တယ်ခင်ဗျာ
ဟုတ်ကဲ့ကိုသိလဲမှုကျေးဇူးပါနောက်တစ်ခုကတော့ကျွန်တော်တို့ American ပြည်တော်စုကသောတော်ရှင်တူဖြစ်တဲ့မောင်ဒတနာက email နဲ့ပို့ပြီးဆွေးနွေးထားချက်လေးရှိပါတယ်နောက်လောက်ရေးဖတ်ပြပါခင်ဗျာ
ဟုတ်ကဲ့ပါရှင်ကျွန်တော်တို့နိုင်ငံရဲ့အကျင့်ပြတ်ချဆောင်မှုဘလောက်တောင်ကြီးမားသလဲဆိုရင်ဖခင်တက်မတော်အကြီးအကဲဖြစ်တာနဲ့ဇနီးနဲ့သားသမီးတွေကနေချင်းညချင်းကုမ္ပဏီပိုင်ရှင်တွေမြေရှင်ရာရှင်တွေဖြစ်ကုန်ကြပါတယ်တဲ့ဒါအပြင်အမျိုးအစွေနဲ့ကြားခံပွဲစားတွေကလည်းမျက်စိတမိတ်လက်တပြတ်အတွင်မှာတထေးတကြွဲတွေဂုံတရေရှိလူကြီးလူကောင်းတွေတကယ်စီးပွားရေးလုပ်ငန်းရှင်ဘဝတွေရောက်ကုန်ကြပါတယ်အကယ်၍ NLD အစိုးရတည်လက်ထက်မှာဖွဲ့စည်းလိုက်တဲ့အာဂရိတိုက်ဖျက်ရေးကော်မရှင်ကိုဝန်ကြီးချုပ်ကိုယ်တော်မှဖမ်းဆီးတရားစွဲဆိုနိုင်တဲ့မလေးရှားအာဂရိတိုက်ဖျက်ရေးကော်မရှင်လိုမျိုးအခွင့်အာဏာမျိုးလုတ်ပိုင်ခွင့်မျိုးပေးထားခဲ့ရင်နိုင်ငံရဲ့လက်ပေလက်ယူမှုအကျင့်ပြတ်ချစားမှုတွေကိုအခုထက်ပိုမိုပွင့်လင်းမြင့်သားစွာကင်တွယ်လာနိုင်လိမ့်မယ်လို့ယူဆမိပါတယ်လို့ရေးထားပါတယ်။နောက်ပြီးတော့အစိုးရလက်အောက်မှာပြည်ထရေးရှိမနေတဲ့အတွက်အာဂရိတိုက်ဖျက်ရေးကော်မရှင်မှလည်းလုတ်ပိုင်ခွင့်အခွင့်အာဏာပေါင်းကြီးချင်းလေးတွေကလှုပ်ရှားနေရတယ်လို့ယူဆမိပါတယ်။ကော်မရှင်အနေနဲ့ကိုလုတ်ချင်တာကိုရာထူးကြီးငယ်မရွေးစုံစမ်းစစ်ဆေးမယ်ဆိုရင်လည်းလက်ရှိအုပ်ချုပ်ရေးအခြေအနေအရ NLD ဥပဒေအကြံပေးပညာရှင်ဆရာဦးကိုနေလို့ဖြစ်သွားနိုင်တာကြောင့်ရာနှုန်းပြစ်ထိရောက်မှုမရှိပေမဲ့လည်းအတိုင်းအတာတစ်ခုအထိထိရောက်မှုရှိနေတယ်လို့ယူဆမိပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
အမေရိကန်ကမောင်တက်တနာပါဆိုတော့ဒေါက်တာညိုညိုသိန်းနဲ့ဦးအောင်နိုင်ကိုကျွန်တော်တို့အချုပ်တစ်မိနစ်ကြံပါတယ်တယောက်ကိုမိနစ်ဝက်စီကျွန်တော်ကိုပြောပေးပါ အခုလက်ရှိကတိုးတက်မှုတွေရှိတဲ့လှုပ်ရှားတွေလည်းအများကြီးကြံသေးတယ်။အဲဒီလှုပ်ရှားတွေအများကြီးကြံတဲ့ထဲကမှာတော်တော်ညွန်ညွန်သိအနေနဲ့အခုလက်ရှိမှာအလုပ်စေခြင်းစုံကော်မရှင်တွေနဲ့အလုပ်စေခြင်းစုံကိစ္စတခုကိုပြောပါဆိုရင်ဘာများဖြစ်မလဲခင်ဗျ။
ကျမတို့လည်းကောင်းမရှိဘူးဥပဒေပါအခွင့်အရေးကိုအပြည့်အဝအသုံးချနေကြတယ်ပေါ့နော်အခုလက်ရှိဥပဒေမှာပြင်ဆင်ကျမတို့လုပ်ပိုင်ခွင့်အာဏာရှိသူတွေစစ်စာပါတယ်ပေါ့နော်အဲလုပ်ပိုင်ခွင့်အာဏာရှိသူတွေကိုရှိသူတွေအများဆုံးစားမှုတွေကိုပေါ်ထုတ်ဖို့ဆိုလို့ရှိရင်ကျမတို့ကဝင်ကြီးဌာနအစီအစဉ်ကလုပ်ပိုင်ခွင့်အာဏာရှိသူတွေကအစီအစဉ်လေးဆိုထုတ်ပြန်ပြင်ရဖို့တို့လေကာကနိုင်ငံတော်သမ္မတရဲ့အမြင့်မြင့်လေးဒါလုပ
်
အမြင့်ဆုံးလုပ်သွားမယ်ဆိုတာဖြစ်တယ်
ဟုတ်ကဲ့ပါခင်ဗျာ
ကျွန်တော်တို့ကစားဒီအစိုးရစတန်ဒင်းမှာနိုင်ငံတော်သမ္မတနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဒီကြီးဌာနအစီအစဉ်ကလက်ဆိုင်ရမှာရှိသေးတယ်အင်းဒီပြင်းစရာကိုထုတ်ပြန်တယ်သူတို့ရဲ့
ဆိုင
်ဆိုင်မှုတွေကိုကျွန်တော်တို့ထုတ်ပြန်ပြင်သာဖို့လုပ်ရတယ်ဟုတ်ကဲ
့ဟုတ်ကဲ့ပါခင်ဗျာ
အမြင့်ဆုံးလုပ်တဲ့ကိစ္စဖြစ
်ဟုတ်ကဲ့ပါဦးအောင်နိုင်ဦးအနေနဲ့ရောတစ်ချက်ပြောပါဆိုရင်ဘာကိုချန်ပေးချင်ပါလဲခတ်တူတူပြောပြပါခင်ဗျာ
ခတ်တူတူပြောပြလို့ရမှာဆိုရင်ဒီအခုဒီလိုက်ကောင်းမှုတိုက်ချက်ရေးကော်မရှင်ရဲ့လက်ပိုင်ခွင့်အကြောင်းနော်တိုင်းရဲ့ဒီမယ်ဒီမှာပါဒီအခုဒီလိုက်ကောင်းမှုတိုက်ချက်ရေးကော်မရှင်ကိုဖြစ်အောင်ပွဲပါလို့ကျွန်တော်တို့အကြံပေးတယ်အဲ့လိုစက်တဲ့နေရာမှာလဲခဏခဏဝန်ထမ်းလူကြီးမှုတွေနဲ့အရက်သွားပြီးအရက်ပတ်ပေါ်ကြီးကျယ်စလဲဒီတော့ကိုပေါ်နိုင်အောင်ကိုဒီပတိပေါ့အပတိလိုက်စစ်ဒီလက်ကမ်းတိုက်ချက
်ကို
ကော်မရှင်အတိုင်းနဲ့ဒီအလက်ပြောင်းမှရှိနေမှာအပတိလိုက်ကမ်းတိုက်ချက်ကိုစစ်ကြောက်ကပုံပြီးအောင်နိုင်မလို့ကျွန်တော်တို့နေနေလေးကြီးရတယ
်ကျေးဇူးတင်ပါတယ်ခင်ဗျာဒေါက်တာညိုညိုတင်ဦးအောင်နိုင်ဦးဒါရဲ့ဆွေးနွေးသူနားဆင်သူပရိသတ်အားလို့အထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ
စနေနေ့ညတိုင်းရိုင်းလေးလိုက်အစီအစဉ်ကိုကိုကျော်ကျော်သိန်းကတင်ဆက်ခဲ့တာပါဒီအစီအစဉ်ကိုထုတ်လုပ်သူကကိုရနိုင်ဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းကနေသောရရှင်နေရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့စနေနေ့နဲ့အင်္ဂါနေ့ညတွေမှာတိုင်းရိုင်းလေးလိုက်အစီအစဉ်တွေကိုတင်ဆက်နေပါတယ်အခုတော့တနင်္ဂနွေနေ့ည9နာရီအစီအစဉ်မှာထုတ်လွှင့်မဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မှာတင်ဆက်မဲ့အကြောင်းအရာကိုမိတ်ဆက်ပေးကြပါတယ်
ပြည်သူတွေကအခွန်ကိုတာဝန်သိသိဆောင်ပေမဲ့ဌာနကအခွန်တန်းတွေကိုကူညီဖို့ကြတော့ပြက်ကွက်တယ်ဆိုပြီးထိုင်းနိုင်ငံမှာကားကိုနာမည်ပေါက်လုပ်တဲ့စနစ်နဲ့နှိုင်းယှဉ်ဝေဖန်ပြပါတယ
်အခွန်ဌာနမဆိုင်တဲ့အခွန်ကောက်နေသလားအခွန်တန်းတွေကိုဒုက္ခပေးနေသလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာမို့စောင့်မျှော်နားဆင်ကြပါလို့ဖိတ်ခေါ်ပါတယ်ရှင်တနင်္ဂနွေနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပ
ါအမေရိကန်ပြည်တော်စုမှနိုဝင်ဘာလထဲကျင်းပမဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump နဲ့ရှင်ပြိုင်မဲ့ Democrat Party သမ္မတလောင်းရွေးချယ်ဖို့နီဗားဒါပြည်နယ်မှာစနေနေ့ကပနမရွေးကောက်ပွဲကျင်းပတာမှာတော့ဗမောင်ပြည်နယ်အထက်လွှတ်တော်မှ Bernie Sanders ကဦးဆောင်နေပါတယ်သူနောက်မှာတော့ဒုတိယသမ္မတဟောင်း Joe Biden, Indiana ပြည်နယ် South Bend မြို့တော်ဝင်ဟောင်း Pete Buttigieg နဲ့ Massachusetts ပြည်နယ်အထက်လွှတ်တော်အမ Elizabeth Warren တို့အသီးသီးရှိနေကြပေမဲ့အထက်လွှတ်တော်အမ Sanders နဲ့တည်တည်တသာကွာနေတယ်လို့လဲကနဦးမဲရလတ်တွေကိုကိုးကားပြီး American သတင်းဌာနကြီးတွေကဖော်ပြနေကြတာပါဒါဟုတ်ဆိုရင် Iowa နဲ့ New Hampshire ပြည်နယ်တွေမှာရွေးကောက်ပွဲတွေအပြီးတတိယမြောက်ကျင်းပခဲ့တာဖြစ်ပါတယ်။အစောပိုင်းကျင်းပတဲ့ Iowa နဲ့ New Hampshire ပြည်နယ်တွေမှာတော့လူပြူမဲဆန္ဒရှင်တွေများခဲ့ပေမဲ့နီဗားဒါပြည်နယ်မှာတော့လူမျိုးစုံရှိနေပြီးခမန်းချေတဝက်လောက်သာလူပြူတွေဖြစ်ကြပါတယ်။30ရာခိုင်နှုန်းနီးပါးကတောင်အမေရိကတိုက်သားတွေဖြစ်ကြသလိုအာဖရိကနယ်ပွားနဲ့အာရှတိုက်သားတွေကတော့10ရာခိုင်နှုန်းလောက်စီရှိနေတာပါ။ကျောင်းနိုင်ငံတွင်ကကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ပြန့်နှံ့ရာဟူးဘေပြည်နယ်တွင်မှဗိုင်းရပ်စ်ကူးစက်ခံရသူ96ယောက်ထပ်မံသေဆုံးရာကြောင်းတနင်္ဂနွေနေ့မနက်ပိုင်းမှာပြည်နယ်ကျန်းမာရေးကော်မရှင်ကထုတ်ပြန်လိုက်တာကြောင့်သေဆုံးသူစုစုပေါင်း2400ကျော်သွားပြီဖြစ်ပါတယ်။ဟူးဘေပြည်နယ်ထဲမှာပဲဗိုင်းရပ်စ်ကူးစက်ခံရမှုလူနာအသစ်630ထပ်တိုးတာကြောင့်ကူးစက်ခံရသူစုစုပေါင်းဟာ9000နီးပါးကိုရောက်သွားပြီဖြစ်ပါတယ်။ကျောင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေရောကြလာပြီးမဲ့အာရှဥရောပနဲ့အရှေ့အလယ်ပိုင်းဒေသတွေမှာနောက်ထပ်ကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေပါတယ်။ဗိုင်းရပ်စ်ကြောင့်တောင်ကိုရီးယားမှာစနေနေ့ကဒုတိယမြောက်လူတဦးထပ်မံသေဆုံးခဲ့သလိုကူးစက်သူအရေအတွက်ရုတ်တရက်တိုးလာပြီး433ယောက်အထိရှိခဲ့ပါတယ
်။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်မှုကတော့ ကိုညာဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Zainab Abdul Rahman ဖြစ်ပါတယ်ရှင်။ကျမကတော့အင်ဂျင်နိုင်ပါ။တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလောကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.